Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2024ခုနှစ်ဇူလိုင်လ1ရက်တနင်္လာနေ့မနက်ခင်း VOA Radio အစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 40 51နဲ့လိုင်းနက်မီတာ190ကနေဖမ်းယူနာဆင်နေပါတယ်။ကျွန်မခင်ဗျူထွေးပါဒီမနက်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်ရှင်
။ဂါဇာစစ်နယ်ပတ်သက်လို့အောင်ပွဲရယူမှုကိုဘာနဲ့မှအစားမထိုးနိုင်ဘူးလို့ Israel ဝန်ကြီးချုပ်ကကြုံဝါပြောဆိုပါတယ်။ဈေးကွက်ဈေးနှုန်းထဲမြင့်တင်ရောင်းချခဲ့တဲ့ဆိုရဲဆန်စပါးလုပ်ငန်းရှင်တချို့နဲ့ဈေးဝယ်ဆန္ဒတာဝန်ရှိသူတချို့ကိုထိမ့်သိမ်းအရေးယူခဲ့တယ်လို့စစ်ကောင်စီကကြေညာပါတယ်။တောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်တို့ပူးတဲ့စီးရီးလေ့ကျင့်တာကိုမြောက်ကိုရီးယားကသတိပေးဝေဖန်ပါတယ်။
ဒီလိုနောက်ဆုံးရသတင်းတွေအပြင်မြန်မာနဲ့တရုတ်နိုင်ငံသားတွေပါဝင်တဲ့ online လေလေကိုင်းတစ်ခုကိုချင်းမိုင်မြို့မှာထိုင်းရဲတပ်ဖွဲ့ကစီးနင်းဝင်ရောက်ဖမ်းဆီးခဲ့တဲ့သတင်းနဲ့အပတ်စဉ်တင်ဆက်ပေးနေတဲ့ဒီမိုကရေစီရေးရာဆွေးနွေးခန်းကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျဲမှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတမောင်တန်းကပြောပြပါမယ်ရှင်။
မွေးရည်ကိုဘာတည်းမှအစာမထိုးလို့အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နာသာယာဟူကတင်းငွေလေးကထပ်မံပြောဆိုလိုက်ပါတယ်။ဟာမတ်စစ်သွေးကြွတွေရှုံးတဲ့အထိဟာမတ်ဖမ်းထားတဲ့စားခန်းတွေအရှင်ဖြစ်စေအသေးဖြစ်စေပြန်လာတဲ့အထိဂါဇာရှိဟာမတ်စစ်သွေးကြွတွေကိုဆက်လက်စစ်ဆင်နွှဲမှာဖြစ်တယ်လို့နာသာယာဟူကသူ့ဆိုအဖွဲ့ကိုပြောခဲ့တာပါ။ဟာမတ်ကအစ္စရေးကိုချင်းချောက်နိုင်စွာမရှိရေးအပဝင်ရီမန်းချက်ပန်းတိုင်အားလုံးရောက်တဲ့အထိဆယ်လာနီနီကြာခဲ့ပြီဖြစ်တဲ့စစ်ကိုဆက်လက်ပြီးတိုက်မယ်လို့နေတန်ယာဟုကဆိုပါတယ်။အစ္စရေးနဲ့ဟာမတ်တို့အပြစ်ရရေးဆွေးနွေးပွဲကရှေ့မတိုးနောက်မဆုတ်ဖြစ်နေသေးပါ။အစ္စရေးက6ပတ်အပြစ်ရလိုပြီးအစ္စရေးဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့ဟာမတ်ဖမ်းထားတဲ့တရားခံတွေကိုလဲလှယ်လိုပါတယ်။ဟာမတ်ကတော့အမြဲတမ်းအပြစ်ရလိုပြီးအစ္စရေးတပ်တွေစုခွာဖို့တောင်းဆိုပါတယ်။ဒီကြောင့်မို့အဆုံးသတ်ရေးဆွေးနွေးပွဲတကယ်တိုးတက်မှုမရှိပဲအမေရိကန်ပြောနေတာကအစ္စရေးအစိုးရချက်ကိုပြုပြင်ကြောင်းလဲမှုမရှိလက်ခံဖို့ဟာမတ်တုံ့ချမှုကိုဖိအားပေးနေတာပဲဖြစ်ပါတယ်လို့ဟာမတ်အကြီးတန်းအရာရှိအိုစမာဟမ်ဒန်ကစနေနေ့ကလုပ်တဲ့ဘေးရုတ်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ယူကရိန်းရဲ့ဒုတိယအကြီးဆုံးမြစ်ခါခစ်ကိုရုရှားကထိန်းချုပ်လမ်းညွှန်ဘုံးနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူတစ်ယောက်သေဆုံးခဲ့ပြီးရှစ်ဦးဒဏ်ရာခဲ့တဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်မျိုးလေကောင်နားမှာဘုံထိမှန်ခဲ့ပြီးမိလောင်ခဲ့လို့အဆောက်အဦတွေနဲ့ရင်းတွေပျက်စီးခဲ့ရတယ်လို့မျိုးတော်ဝင် Ihor Terekov က Telegram လူမှုစာမျက်နှာမှာရေးပါတယ်။ဒါအရသူတွေတဲမှာရှစ်လက်သားကလေးလည်းပါဝင်တယ်လို့လည်းသူကဆိုပါတယ်။ Kharkiv မြို့ဟာရုရှားနယ်စပ်နဲ့19မိုင်ပဲဝေးတာမို့28လကြာခဲ့ပြီးဖြစ်တဲ့စစ်ပွဲမှာမကြာခဏအတိုက်ခံခဲ့ရတဲ့မြို့ပါ။မကြာသေးခင်ရပ်ပိုင်းကလည်းယူကရိန်းအရှေ့ပိုင်းဒေါ်ရက်မြို့ကလူနေရပ်ကွက်မှာသေဆုံးသွားသူတွေလို့ယူဆတဲ့ drone video မြင်ကွင်းတစ်ခုကိုယူကရိန်းကထုတ်ပြန်ခဲ့ပါတယ်။ရုရှားကအသုံးပြုခဲ့တဲ့ဘုံဟာဆိုဗီယက်ခေတ်ကဘုံတွေဖြစ်ပြီးတလုံးကို၄ချိန်တန်းကျော်ပြီးလေကြောင်းရံကာကွယ်နိုင်တဲ့အကွာအဝေးထက်ပိုပြီးမြင့်မြင့်မားမားပြန်နိုင်တဲ့လေယာဉ်တွေကနေကျဲချခဲ့တာဖြစ်တဲ့အကြောင်းဒီဘုံတွေမှာပြစ်မှတ်ကိုထိအောင်သွားနိုင်တဲ့လမ်းညွှန်စနစ်လည်းရှိတဲ့အကြောင်းဒေသကတာဝန်ရှိသူတွေကပြောပါတယ်။ဒီကတဲ့တပတ်အတွင်းမှာအဲဒီလိုဘုံရှိအာကျော်ကိုရုရှားကကျဲချခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကတနင်္လာနေ့ကဆိုပါတယ်။ပရိတ်ကဒုံးကြီးသစင်းကိုမြောက်ကိုရီးယားကသူ့ရဲ့အရှိတ်ဘက်ပင်လယ်ပြင်နဲ့ပြစ်လွတ်လိုက်ကြောင်းတောင်ကိုရီးယားကပြောပါတယ်။ဒီနေ့လာနေ့မနေ့မှာပြစ်လွတ်တိုက်ဖြစ်တယ်လို့တောင်ကိုရီးယားပူတွဲဦးစီးချုပ်များအဖွဲ့ကဆိုပါတယ်။အသေးစိတ်ကိုတော့မပြောပါဘူး။တင်းငွေနေ့တုန်းကတော့တောင်ကိုရီးယားဂျပန်နဲ့အမေရိကန်တို့ပူးတွဲစီးရေးခြင်းနောက်မြောက်ကိုရီးယားကအာရှပုံစံနေတို့ဖွဲ့လို့ခေါ်ခဲ့ပြီးအရေးပါတဲ့အကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့သတိပေးခဲ့တာပါ။သုံးရက်ကြာစီးရေးခြင်းမှုအဆုံးသတ်လိုက်ပြီးတရက်အကြာမှမြောက်ကိုရီးယားကအဲ့ဒီလိုသတိပေးလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်စန့်ကျင်ရာဆလာတာကိုရှုတ်ချလိုက်တယ်လို့လည်းမြောက်ကိုရီးယားနိုင်ငံရေးဝန်ကြီးဌာနကထုတ်ပြန်ချက်မှာပြောလိုက်တာကိုနိုင်ငံတော်ပိုင်သတင်းဌာန KCNA ကတင်းငွေနေ့ကဖော်ပြပါတယ်။အမေရိကန်နဲ့နောက်လိုက်တွေးကစီရေအုပ်စုဖွဲ့ပြီးခိုင်မာအောင်လှုပ်လာတာကိုမြောက်ကိုရီးယားကအရေးမယူခွင့်လွတ်မှာမဟုတ်ဘူးလို့ထုတ်ပြန်ချက်ကဆိုခဲ့ပါတယ်။တောင်ကိုရီးယားဂျပန်အမေရိကန်တို့ဟာပရင်းတဒုံးကျည်နဲ့လေကြောင်းရံကာကွယ်ရေးရေကိုသင်းမောတံမြန်စစ်ဆင်နွှဲရေးနဲ့စိုက်ဘာစစ်ကာကွယ်ရေးတွေကိုပူးတွဲလေ့ကျင့်ခဲ့ကြတာပါ။
န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.25kHz 1.1.3 5.40kHz 4.83 5.51kHz 5.59kHz 1.95 ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာမနေ့ခင်းသတင်းတွေကို VOA ရုပ်သံကဆက်လက်ထုတ်လွှင့်နေပါတယ်ဈေးဝယ်စင်တာတွေမြင့်တင်ရောင်းချခဲ့တဲ့ဆိုတဲ့စံသွားလုပ်ငန်းရှင်တချို့နဲ့ဈေးဝယ်စင်တာတာဝန်ရှိသူတချို့တို့ကိုထိမ့်သိမ့်အရေးယူခဲ့တယ်လို့စစ်ကောင်စီကကြေညာခဲ့ပါတယ်။တမတ်စင်းလုံးထက်အမျက်တင်ရောင်းချတဲ့ဆိုတဲ့စံလုပ်ငန်းရှင်24ဦးကိုတန်ကြေးနဲ့အခွန်စည်းမျဉ်းတင်ချပြီးစံလုပ်ငန်းရှင်ခလူဦးကိုတော့တရားစွဲဆိုအရေးယူမယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဒါ့အပြင်အမျက်တင်ရောင်းချတဲ့ဆိုတဲ့ဈေးဝယ်စင်တာ22ဆိုင်ကတာဝန်ရှိသူ4ဦးကိုလည်းတရားစွဲဆိုအရေးယူမယ်လို့ဖော်ပြပါတယ်။အဲ့ဒီထဲမှာတော့ One Stop Mart Director ဦးမျိုးသက်စီဒီမတ်အမှုဆောင်အရာရှိချုပ်ဦးဖြိုးမင်းကျော်စင်ကြာအုပ်ချုပ်မှုဒါရိုက်တာဦးမမော်ဝင်းအီယွန် Orange စေဝယ်စင်တာဒါရိုက်တာဂျပန်လူမျိုးတူတို့ပါဝင်ကြပါတယ်။စမ်းစီအခြေခံစားကုန်တွေကုန်စည်တို့အဆမတန်တက်လာတဲ့နောက်စစ်ကောင်စီအနေနဲ့စံစဘာအသင်းချုပ်တာဝန်ရှိသူတွေနဲ့စားလုပ်ငန်းရှင်တွေကိုခေါ်ယူစစ်ဆေးတာတွေရှိခဲ့ပြီးအဲဒီနောက်အယောင်စင်တာတော်တော်များများမှာစားအိတ်တွေဝယ်လို့မရတော့ပါဘူး။အများပြည်သူအနေနဲ့စံစဘာအသင်းချုပ်ကရောင်းချတဲ့စိုင်းတွေမှာပဲအင်အားစုခွဲတန်းတွေနဲ့ဝယ်ယူနေကြပါတယ်။စံစဘာအသင်းချုပ်ကတော့သူတို့လျှော်ဈေးနဲ့ရောင်းချနေတဲ့ဈေးနှုန်းဟာတနိုင်ငံလုံးမှာတပြေးညီရောင်းချပေးရမယ့်ဈေးဖြစ်တယ်လို့အသင်းတာဝန်ရှိသူတွေကတုံ့ပြန်ထားပါတယ်။ဒီချိန်ထဲမှာပဲဖွဲ့သားနဲ့ဝယ်ယူရတဲ့စံနဲ့စီတွေကိုဈေးကောင်းပေးဝယ်တဲ့စိုင်တွေမှာတဆင့်ပြောင်းရောင်းပြီးဝင်ငွေရှာကြတာတွေလည်းရှိလာတယ်လို့သိရပါတယ်။ပြည်သူ့လွတ်တော်ရွေးကောက်ပွဲပထမအထုပ်အပြီးမဲပေးခဲ့သူတွေရဲ့သဘောထားစစ်တမ်းတွေမှာ Marine Le Pen ဦးဆောင်တဲ့ပြည်သူ့လက်ရဆုံးပါတီ National Rally RN ပါတီကမဲများနဲ့ရှေ့ကပြင်းနေပြီးပြည်သက်သမ္မတ Emmanuel Macron ရဲ့ဗဟိုနိုင်ငံရေးအင်အားစုကတော့တတိယနေရာပဲရနေပါတယ်။အမတ်လောင်းတစ်ယောက်ဟာ90ခန့်နှုန်းကျော်နဲ့ပြက်ပြက်သားသားအနိုင်မရရင်မဲများဆုံးရသူအမတ်လောင်းနှစ်ယောက်ဟာဇွန်လ9ရက်နေ့ဒုတိယသုတ်ရွေးကောက်ပွဲမှာဆက်လက်ရှင်းပြရမှာပါ။ပထမသုတ်မဲပေးခဲ့သူတွေရဲ့သဘောထားစစ်တမ်းတွေမှာတော့လက်ရဆုံး Anna ပါတီက 34.5 ခန့်နှုန်းလက်ဝဲလူထုတအူးသက်မဟာမိတ်NPF အဖွဲ့က 28.5 ကနေ 29.3 ရာခိုင်နှုန်းမက်ခရွန်ရဲ့ဘိုးအင်အားစုက 20.5 ကနေ 21.5 ရာနှုန်းမဲတွေရရှိထားတယ်လို့လူမှုစစ်တမ်းတွေကပြောပါတယ်။တကယ်လို့ RN ပါတီကဒုတိယအထုပ်မှာဆက်နိုင်ခဲ့ရင်သမ္မတမက်ခရွန်ဟာကျန်းသက်တမ်း3နှစ်မှာအာဏာသိမ်းမရှိလာတဲ့သမ္မတဖြစ်လာမှာပါ။ဂျွန်လာထဲမှာကျင်းပခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲမှာလည်း RN ပါတီကမက်ခရွန်ရဲ့ဘိုးအင်အားစုကိုအနိုင်ရသွားပြီးတဲ့နောက်ပြည်သက်သမ္မတမက်ခရွန်ကအခုလွတ်တော်ရွေးကောက်ပွဲကိုခေါ်ဆိုခဲ့တာပါ။ဥရောပပါလီမန်မှာ Austria လက်အဆုံ Freedom Party FPO Hungary ကဝန်ကြီးချုပ် Viktor Orbán ရဲ့ Fidesz နဲ့ချက်သမ္မတနိုင်ငံက Andrej Babis ဦးဆောင်တဲ့ Czech ANO ပါတီတွေဟာဥရောပပါလီမန်မှာမဟာမိတ်ဖွဲ့လိုက်တဲ့အကြောင်းတင်းတွေကကြေညာလိုက်ကြပါတယ်။အခုလိုကြေညာလိုက်တာကြောင့်ဥရောပပါလီမန်တွေအုပ်စုတွေကိုပြန်လည်စုကြည့်ကြရတော့မှာဖြစ်ပါတယ်။ဥရောပပါလီမန်အတွင်းမှာနိုင်ငံရေးအုပ်စုတစုကိုတရားဝင်ဖွဲ့မယ်ဆိုရင်အဖွဲ့ဝင်28နိုင်ငံနဲ့နိုင်ငံ၄ဘုံတစ်ဘုံကပါတီဝင်တွေပါတီတွေပါဝင်ကြဖို့လိုအပ်တာကြောင့်တည်ကျက်အဖွဲ့တွေကွဲကြရအောင်မှာဖြစ်ပါတယ်။ဥရောပနိုင်ငံရေးကာလသစ်ကိုဝင်တဲ့အတွက်ဒီကနေ့ဟာသမိုင်းဝင်နေဖြစ်ပါတယ်လို့ FPO ခေါင်းဆောင် Herbert Kickl က Vienna Hotel မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီပွဲကို Babis နဲ့ Orbán တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီနိုင်ငံရဲ့အုပ်စုအစ်စ်ကိုဥရောပမျိုးချစ်များလို့ခေါ်မှဖြစ်တဲ့အကြောင်း check ဝင်ကြီးချုပ်ဟောင်းဘာဘစ်ကပြောပါတယ်။ဒီအုပ်စုဟာဥရောပလက်ရာနိုင်ငံရေးမှာအကြီးမားဆုံးအဖွဲ့ဖြစ်လာလိမ့်မယ်လို့လည်း Hungary ဝင်ကြီးချုပ် Orbán ကပြောသွားခဲ့ပါတယ်။တရားမဝင်လူဝင်မှုနဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ဆုံးဖြတ်ပိုင်ခွင့်အာဏာပိုရရှိလာဖို့တိုက်ပွဲဝင်သွားမယ်လို့ခေါင်းဆောင်၃ဦးလုံးကပြောသွားကြပါတယ
်။ဇူလိုင်၁ရက်တင်းလာနေမနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတမောင်တန်းကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းပြပုချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လိုက်တင်ဆက်ပေးသွားမှာပါ။ဒီထက်ရမှာအရင်ဆုံးကတော့ဒီထိုင်းနဲ့မြန်မာထိုင်းနိုင်ငံနဲ့မှာဒီမြန်မာနဲ့တရုတ်နိုင်ငံသားတွေပါတဲ့အွန်လိုင်းလေလံခိုင်းတစ်ခုကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးနှင်နေခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဒရိုက်စကက်မြို့နယ်ကနေအိမ်ခြံဝင်းတစ်ခုကိုစိုက်ဘာရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့တာမှာမြန်မာနဲ့တရုတ်နိုင်ငံသားတွေပါတဲ့အွန်လိုင်းလိမ်လည်ဂိုင်းဝင်၁၃ဦးကိုကွန်ပျူတာ၉လုံးနဲ့ဒီတရုတ်ဖုန်းစင်ကတ်၉၀ကျော်နဲ့အတူဖမ်းဆီးနိုင်ခဲ့တယ်လို့ချင်းမိုင်ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။ ိုလဲလိုင်လိုင်ကိုင်းကအသုံးပြုခဲ့တဲ့ကေဘယ်လိုင်းတွေကိုဖြတ်တောက်တာဆက်သွယ်ရေးပစ္စည်းတွေကိုဖမ်းဆီးတာတွေကိုလည်းလုပ်နေပါတယ်။ဒီကြောင့်အပြည့်အစုံကိုတော့ VOA သတင်းတောင်မအေးမာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဒွိုင်းစကက်မြို့နယ်တဲကနေအိမ်ခြံဝန်းတစ်ခုကိုစိုက်ဘာရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့ရမှာမြန်မာနဲ့တရုတ်နိုင်ငံသားတွေပါတဲ့အွန်လိုင်းလေလံခိုင်းဝင်23ဦးကိုကွန်ပျူတာ6လုံးတရုတ်ဖုန်းစစ်ကပ်60ကျော်နဲ့အတူဖမ်းဆီးခဲ့ပါတယ်။အမှတ်9ဒေသရဲမှုကြီးဗန်ချာပြောသွားခဲ့တာကတော
့အဲการเตือนพี่น้องประชาชนในการระมัดระวังเกี่ยวกับแก๊งคอลเซ็นเตอร์นั้นเนี่ยจะมีรูปแบบในการระมัดระวังยังไงนะครับขอเชิญทางสท4
ชิมัยขยายดอยสะแก้มยุ่นเนี่ยชาวเว้นตะคู่ก็ลงยิ้งไอ้ตะคู่มาพั้นมิได้เมียนมาเนี่ยตะยุคနိုင်ငံသား73ဟာတရုတ်နိုင်ငံသားတွေရဲ့ကောစင်တာဂိုင်းဝင်နေဖြစ်တယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။ချင်းမှန်ခရိုင်တရားရုံးမှာတော့အထောက်အထားများစုဆောင်းကပြင်ပြသွားမှာဖြစ်ပြီးဒွန်စကက်မြို့နယ်ရှိရေကူးကန်ရပ်ကွက်ထဲမှာသပွဲတင်ကွန်ပျူတာတစ်လုံး၊ laptop ကွန်ပျူတာ၈လုံး၊ဖုန်း64လုံးတို့ကိုစစ်ဆေးပြီးတော့ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ကောစင်တာဂိုင်းကတော့တရုတ်နိုင်ငံထဲမှာရှိတဲ့တရုတ်လူမျိုးများကိုနှစ်ရှည်ငွေစုဖို့ရင်းနှီးမြှုပ်နှံဖို့အတွက်လိမ့်လည်လှည့်ပြားနေတဲ့အဖွဲ့တစ်ခုဖြစ်စစ်ဆေးပေါ်ထုတ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်။ဒီနောက်အွန်လိုင်းလိမ်လည်ခိုင်းနေမှာအသုံးပြုဖို့အတွက်ဆက်သွယ်ရေးစလောင်38ခုကိုလည်းချင်းမိုင်ကနေမဲဆောက်ကိုပို့ရလမ်းမှာဖမ်းမိခဲ့တယ်ဆိုပြီးရဲမှုကြီးစံမလစ်ဧကမွန်ကအခုလိုပြောဆိုသွားပါတယ
်
ရဲမှုကြီးစံမလစ်ဧကမွန်ပြောဆိုသွားတာကတော့ထိုင်းနိုင်ငံအနေနဲ့အခုလိုမျိုးတရားမဝင်အင်တာနက်ဆက်သွယ်ပေးနေတာတွေကိုလုံးဝဖျက်တောက်ထားပါတယ်။ဒါကိုလုံးဝခွင့်မပြုပါဘူး။ဇွန်လ28ရက်နေ့မှာဖမ်းမိတဲ့အင်တာနက်ထုတ်လွှင့်တဲ့စက်လောင်း38ခုဟာချင်းမိုင်ကနေတဆင့်မဲဆောက်မြို့ကိုပို့လာတာဖြစ်ပြီးမဲဆောက်ရဲတပ်ဖွဲ့ကကြားဖြတ်ဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။မဲဆောက်ကနေမြောက်ရီထိထိုင်းဖက်ချမ်းမြေအောက်ကနေတဆင့်တရားမဝင်ဆက်သွယ်ထားတဲ့အင်တာနက်ကေဘယ်ကျိုးလိုင်းတွေကိုလည်းထိုင်းအနာပိုင်းတွေကစစ်ဆေးပြီးဖမ်းဆီးတာတွေကိုလည်းဂျွန်လ28ရက်နေ့ကလုဆောင်ခဲ့ပါတယ်။အခုလိုမျိုးထိုင်းဘက်ကနေတရားမဝင်အင်တာနက်တွေကိုဆက်သွယ်ပေးတဲ့သူတွေကိုလည်းဆက်သွယ်ရေးဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုသွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ဒီဆက်သွယ်ရေးကေဘယ်ကျိုးလိုင်းတွေဟာထိုင်းနိုင်ငံတက်ခရိုင်မဲလမဖော့ဖရာစတဲ့မြို့နယ်တွေကနေတဆင့်ညီအောက်ကနေဆက်သွယ်ပေးထားပြီးမြန်မာနိုင်ငံမြဝတီပတ်ချံရွှေခုကိုနဲ့ဝမ်ဖာစတဲ့နေရာတွေထိအင်တာနက်လိုင်းတွေရရှိဖို့လှုံ့ဆော်ခဲ့တာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်တဲ့ရင်တွေကိုဖြန့်ချီခြင်းနဲ့ဒီပိုင်းတစ်ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာအသိပြုစီချင်ပါတယ်။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်။ဇူလိုင်၁ရက်တင်းတင်းလာနေမနက်ခင်း View Radio Season 2ကိုအမေရိကန်ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါဗျ။မြန်မာစံတော်ချိန်မနက်9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့် Season 2ကိုတော့ Line Meter 24.50 နဲ့ Line Meter 190ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါဗျ။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။ဒီထဲကမှအရင်ဆုံးဒီမိုကရေစီရဲ့ဆွေးနွေးခန်းကိုကြည့်ရအောင်ပါရှင်။စစ်ကောင်စီနဲ့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလူမျိုးစုတွေကြားခွဲခြားဆက်ဆံမှုတွေမြင့်မားနေတာသတင်းအမှားတွေဖြန့်တာစတဲ့အခြေအနေတွေဟာရိုဟင်ဂျာတွေအပါအဝင်ရခိုင်လူနည်းစုတိုင်းရင်းသားတွေအတွက်အနာဂတ်မျှော်လင့်ချက်ကင်းမဲ့နေတယ်လို့ရိုဟင်ဂျာဆရာဝန်ဒေါက်တာမာရီယာဘေကင်က VOA ကိုပြောပါတယ်ကိုယ်တိုင်လဲရိုဟင်ဂျာမျိုးသမီးရေးတက်ကြွလှုပ်ရှားသူဖြစ်တယ်လို့ရခိုင်ပြည်အနှံ့စေကူတာပြီးခဲ့ပြီးတိတ်မကြခင်တုန်းကမှဒီရခိုင်ပြည်နယ်ကနေထွက်လာတဲ့ဒေါက်တာမာရီယာဘေကင်ကိုတော့ဘန်ကောက်မှာမဲရင်ချင်းနိုင်ငံတွေ့ဆုံမိန့်ထားပါတယ်ရှင်
ရခိုင်ဘက်မှာတွေ့ကြုံရတဲ့အခြေအနေကိုပြောမယ်ဆိုကျမတို့ကလေနေရာပေါ်မူတည်ပြီးတော့ပြောရမယ်ထင်တယ်ပေါ့နော်ဒီကျမတို့ကကျမတာဝန်ယူခဲ့ရတဲ့ဒီ Central ရခိုင်လို့ခေါ်မှာပေါ့နော်ဒီစစ်တွေဒီဘက်ကဆိုလို့ရှိရင်ပုံနာကျွန်းမြင်းပြားရသေးတောင်အဲ့ဒီဘက်တွေမှာဆိုလို့ရှိရင်တော့ Arakan Army ကစပြီးတော့ထိုးစစ်ဆင်တယ်ပေါ့နော်ထိုးစစ်ဆင်တဲ့အချိန်မှာစပြီးတော့သူကဆိုလို့ရှိရင်ဒီ recruitment နေလဲဆက်လုပ်တယ်လုပ်တဲ့အခါမှာဆိုလို့ရှိရင်အများအဖြစ်ပေါ့ရခိုင်မျိုးသားတွေပေါ့နော်သူတို့တွေလည်းပူးပေါင်းကျင်တဲ့သူရှိသလိုတက်ထဲမှဝင်ကျင်တဲ့သူတွေလည်းရှိတော့ရခိုင်မျိုးသားတွေကိုယ်တိုင်လည်း Arakan Army လက်ကနေထွက်ပြေးကြတာတွေလည်းရှိတယ်အဲ့လိုပဲနောက်ပိုင်းမှာစကားစားကလည်း force recruitment တွေလုပ်လာတယ် conscription တွေလုပ်လာတဲ့အခါမှာရခိုင်လူမျိုးတွေရောချင်းတွေရောကျန်တဲ့တိုင်းရင်းသားတွေရောထွက်ပြေးခဲ့ကြတာတွေလည်းရှိတယ်ပေါ့နော်အဲ့တော့ Central ရခိုင်မှာဆိုလို့ရှိရင်တော့မြို့တစ်မြို့ပြီးတစ်မြို့ပေါ့နော်နိုင်လာတယ်စကားစားသူထွက်သွားတဲ့အချိန်မှာဆိုရင်မြို့ကန်တွေကိုမြို့တစားကန်အနေနဲ့ထားပစ်ခဲ့တာလန်ဒရာတွေကိုဖျက်ဆီးခဲ့တာဈေးတွေနောက်ကျောင်းတွေဒါတွေကိုတက်ကတ်ထားပြီးတော့ဘုံကျဲတာတွေအများအပြားလုပ်ခဲ့အထူးသဖြင့်ပေါက်တော်မြို့ပေါ့နော်ကျွန်တော်ပေါက်တော်မြို့ကိုကြည့်မယ်ဆိုပေါက်တော်မြို့ကနိုဝင်ဘာ13 14အိတ်တိုက်ပွဲစတဲ့အချိန်မှာကလေးကကိုပေါက်တော်မြို့ကိုအကြိမ်ကြိမ်လာပြီးတော့ဒီလေဆောင်ကနေတိုက်ခိုက်ပြီးဖျက်ဆီးခဲ့တာဆိုအခုချိန်ထိမရက်နာသေးဘူးပေါ့နော်အလားတူပဲဒီမြင်းပြားရသေးတောင်ပုံနာကျွန်းအဲ့ဒီဘက်မှာလည်းတောက်လျှောက် air strike လုပ်ခဲ့ကြတယ်ပေါ့နော်စကားစအနေနဲ့လုပ်တဲ့အခါမှာဆိုရင်အခုဆိုလို့ရှိရင်စကားစတက်တရားမြေပြင်ပေါ်မှာမရှိတော့ဘူး Arakan Army အနေနဲ့ကဒီနေရာမှာပြန်ပြီးတော့ဒီပြက်လဲထူထောင်ရေးပေါ့နော်ဒါတွေကိုသူ့ရခိုင်အဖွဲ့အစည်းတွေပေါ့ရခိုင် local NGO တွေနဲ့တက်ကနေတဆင့်ပေါ့နော်ဒီဟာတွေကိုပြန်ပြီးတော့ပြန်လဲထူထောင်ရေးလုပ်ပြီးတော့သူ့ရဲ့ဒီဒီအဲ့ဒီနေရာမှာနေခဲ့တဲ့မွတ်စလင်တွေရောပေါ့နော်ဒီကျမတို့ရိုဟင်ဂျာတွေရောချင်းတွေရောအကုန်လုံးဒီမြို့ရွာတွေတွေကိုပြန်ပေးဝင်ဖို့ဆိုတဲ့ပုံစံနဲ့ Arakan Army ကဥဆောင်ပြီးတော့လုပ်ကင်ပေးတာတွေရှိရယ်ပြန်လဲထူထောင်ရေးလုပ်ဖို့စ조사တာတွေရှိဒါပေမဲ့လို့အမြဲတမ်း air attack ရှိနေတယ်နောက်တစ်ခါလမ်းမိုင်းတွေကျန်ခဲ့တဲ့ပြဿနာတွေကြောင့် Arakan Army အနေနဲ့ကဒီ display ဖြစ်သွားတဲ့သူတွေကိုချက်ချင်းပြန်ပြန်ပေးဝင်ဖို့တော့သူတို့မဖြစ်နိုင်ကြဘူးပြန်ပေးဝင်လိုက်မိတဲ့ဟာကျမတို့ဒီမြင်းပြားမှာဆိုမြင်တာတယ်ပေါ့နော်ဒီပြန်ပြီးတော့ဒီအစည်းအဝေးရှိလို့ဆိုပြီးတော့သူတို့ranger တွေချင်းတွေကိုမြင်းပြားမျိုးပေါ်ခေါ်တဲ့အခါမှာဆိုရင်တရင်ပေါက်ကြတာဖြစ်သွားတယ်ပေါက်ကြတယ်လို့ကျမတို့ယူဆရတယ်ပေါ့နော်ဘာလို့လဲဆိုတော့ဒီအစည်းအဝေးလုပ်မဲ့နေရာတွေကိုမှလာပြီး air strike လုပ်သွားတဲ့အခါမှာဆိုလို့ရှိရင်ချင်းမျိုးသားတွေရောဒီကျမတို့ ranger တွေရောတန်းတဲ့သူတွေရောအထိခိုက်ပေါ့နော်ဒီသေဆုံးခဲ့ကြရလဲရှိရပေါ့ဆိုတော့ Arakan Army ကိုရိုင်းကလည်းသူ့ထဲမှာလည်းဒီသတင်းပေးတွေရှိနေတယ်ဆိုတဲ့အနေထားမျိုးတွေပြောဆိုလာကြတာရှိရယ်ဒီလိုရှိလာတဲ့အခါမှာဆိုလို့ရှိရင်ပို့ဆိုးတာကကျန်တဲ့ဒီ minority တွေဖြစ်တယ်ပေါ့နော်ချင်းတို့ချက်ကမာတို့ရိုဟင်ဂျာတို့ကိုသူကဆက်ပြီး recruit လုပ်နေရတယ်ဆိုပေမဲ့လည်းဒီလူတွေပေါ်မှာမယုံကြည်မှုတွေသူ့မှာတိုးလာတယ်ဆိုတော့အဲ့ဒီပြဿနာတွေလည်းသူကရင်ဆိုင်နေရတာကိုတွေ့ရတယ်ပေါ့လည်းအဒီနည်းနည်းတည်ငြိမ်သွားတဲ့နေရာတွေမှာဆိုလို့ရှိရင်တော့သူတို့ကျမ်းမာရေးပေါ့နော်တက်နိုင်သမျှစောင့်ရှောက်မှုပေးနေရတယ်ရှိတယ်ဥပမာကျမတို့ဒီမြင်းပြားမှာတာတာကိစ္စဆိုလို့ရှိရင်လည်းအလားတူပဲပေါ့နော်ဒီစစ်တပ်ကလာပြီးတော့ဘုံကျဲသွားတယ်ရိုဟင်ဂျာတွေအများကြီးအိမ်နေမနေမှာပဲတည်သွားကြတယ်အဲ့ဒီခါမှာဆိုလို့ရှိရင်ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဒီကမရောက်နိုင်ခင်မှာပေါ့နော် Arakan Army ရဲ့အောက်ကစေတက်ကဆိုရင်လာပြီးတော့ကော်ကဲထုတ်သွားပြီးတော့သူတို့မှရှိရဒီ clinic သေးလေးမှာပေါ့နော်သူတို့ရတဲ့နီးနဲ့ခုပေးခဲ့ကြတာရှိတယ်နောက်တစ်ခါအဲ့ဒီနေရာကိုလာပြီးတော့ဘုံကျဲမယ်လို့ယူဆရတဲ့အခါမှာဆိုရင်တခြားရခိုင်ရွာလေးကိုသူတို့ရွှေ့သွားပေးတယ်ပေါ့နော်ဒီ ranger လူနာတွေကိုပါခေါ်ပြီးတော့သူတို့ရွှေ့သွားတယ်ဒါပေမဲ့ကန်ဆိုးသွားပဲအဲ့ရွာမှာပါထပ်ပြီးဘုံနာကျဲတယ်ပြောချင်တာကလည်းဆိုသတင်းပေါက်ကြားမှုတွေပေါ့နော်ဒါမျိုးတွေရှိတိုင်းမှာဘုံကျဲခံရတဲ့အခါမှာဆိုရင်ရခိုင်လူမျိုးတွေလည်းအများကြီးသိမ်းဆုံးကြရတာရှိတယ်။တခုတော့ရှိတာပေါ့နော်။ဒါကတော့အရှိရှိကဒီ practice အတိုင်းကိုပဲဒီစက်ကျင့်သုံးတယ်လို့ပြောရမလား။တခါတည်းကျရင်အောက်ခြေမှာလုံနေကိုင်းနေတဲ့လူတွေကိုယ်တိုင်ကအဝဲမဖြစ်ကြတဲ့အခါမှာဆိုရင်ဒီ discrimination တွေပေါ့နော်။စေကူတာပေးတဲ့အခါမှာဆိုရင် Muslim တွေပေါ်မှာ Rohingya တွေပေါ်မှာခွဲခြားဆက်ဆံမှုတွေကတော့ဆက်ပြီးတော့ရှိနေတာပေါ့နော်။အဲအဲ့ဒါကတော့ကျွန်မချင်ပါတယ်။အပေါ်ပိုင်းက policy ဆိုတာအထက်အောက်ခြေမှာလူတွေကပုံမှန်အတိုင်းသူတို့ဒီတောက်လျှောက်နော်ဆယ်စုနှစ်ပေါင်းများစွာမှာလူနာဆိုရင်တောင်မှလူမျိုးမတူရင်ခွဲပြီးတော့ကုတာတို့နော်လူမျိုးမတူရင်ခွဲပြီးဆက်ဆံတာတို့ဒါတွေကအရင်ကျင်သားရဲ့ကျင်သားဖြစ်နေတဲ့ဟာတွေပေါ့ဒါတွေကို Arakan Army နေနေတော့ပို့တိုးတက်လာအောင်လုပ်ရမယ့်အပိုင်းလေးလို့မြင်တယ်။အဲ့တော့ခုနောက်ပိုင်းရခိုင်ပြည်မြောက်ပိုင်းကိုဝင်လိုက်ပြီးတဲ့နောက်မှာရခိုင်ပြည်မြောက်ပိုင်းမှာအခြေအနေတင်းမာလာတဲ့နောက်မှာဆိုရင်အဲ့ဒီနောက်ဆက်တွဲအနေနဲ့ဒီ Central ရခိုင်မှာပါအခြေအနေကဆိုးလာတယ်ပေါ့အရင်ကဆိုရင် Central ရခိုင်မှာဒီတိုက်ပွဲကာလမှာဆိုရင်ကျမတို့ဘာတွေတွေ့ရလဲဆိုတော့မရိုးရွာတွေကရေမရှိတော့လို့ရှိရင်ရခိုင်ရွာတွေကရေပေးတာတွေရှိတယ် အဲ့လိုပဲချင်းရွာတွေကတစုံတစ်ခုမရှိဘူးဆိုရခိုင်ရွာမှာလာပြီးတော့အကူအညီတောင်းလို့ရသူတို့ community တွေကတစ်ခုနဲ့တစ်ခုကြားမှာဆို social cohesive ဖြစ်နေတော့မယ်ပေါ့နော်ရခိုင်ပြည်ရောက်ပိုင်းမှာပြဿနာတွေဆလာတဲ့အထီကိုဒီရခိုင်ပြည်အလဲပိုင်းကရခိုင်တွေကငါတို့ဒီက ranger တွေကတော့မပူးပေါင်းပါဘူးဆိုတော့အဲပုံစံမျိုးပြောဆိုကြတာတွေကျမတို့ကြားရတယ်ဒါပေမဲ့တဖြည်းဖြည်းနဲ့ကျမတို့ဒီသတင်းမှားတွေเนาะသူတို့ကြားထဲမှာမြောက်ပိုင်းမှာဘလို့ဟိုဘင်္ဂလားဒေ့ရှ်ကမွတ်စလင်တွေအများကြီးဝင်လာပြီးတော့ဘလို့အာရခန်အာမီကိုတိုက်နေကြပြီတက်နေကြပြီဆိုတော့เนาะသတင်းမှားတွေတောက်လျှောက်ဝင်လာတာနဲ့အမျှပြီးတော့ international ပေါ့เนาะကျမတို့ဒီကမ္ဘာလုံးဝိုင်းအာရခန်အာမီကိုဝိုင်းအပြစ်တင်ထိုးနှက်တာမျိုးတွေလည်းအရန်သတင်းတွေများလာတဲ့အခါမှာရခိုင်မျိုးတွေအနေနဲ့ကတအားသူတို့ရဲ့ညဘာလို့လဲဆိုတော့သူတို့အတွက်ကအာရခန်အာမီကသူတို့ရဲ့တခုကြီးသောမျှော်လင့်ချက်ဖြစ်နေတဲ့အခါမှာသူတို့ရဲ့မျှော်လင့်ချက်ကိုရိုက်ချိုးခံရတယ်လို့ခံစားရပြီးတော့သူတို့တအား resent ဖြစ်ကြတယ်ဖြစ်ကြတဲ့အခါမှာဆိုရင်အဲ့ဒါရဲ့နောက်ဆက်တွဲအနေနဲ့ကျမတို့လူမျိုးတွေပုံမှန်ပါလက်ပို့ပြီးတော့ခါခါသီးသီးဆက်ဆံလာတာကိုကျမတို့အလဲပိုင်းမှာတွေ့ရတယ်ပေါ့နော်ပြီးတဲ့အခါကျတော့ဒီမွတ်စလင်ကျမတို့ရိုဟင်ဂျာတွေသွားပြီးတော့ကြောက်တော်မှာဈေးသွားဝယ်တာပါညာဆိုလို့ရှိရင်တခုခုဖြစ်မှာဆိုတဲ့အတွက်ဆိုပြီးအကြောင်းပြချက်နဲ့ပေါ့နော်ကွန်ပျူတာတောင်းရတာတွေလည်းဖြစ်လာခဲ့တယ်ပေါ့နော်ဒါပြောမယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဆိုရှယ်ကိုဟီးစ်ဖြစ်နေပြီးတော့အာရခန်အာမီကအကုန်လုံးပရိုတက်ရှင်ပေးနေတဲ့အနေထားကနေမှအခုချိန်မှာဆိုရင်တော့ဒိုင်နမစ်ကတော်တော်ကြီးကိုပြောင်းလဲလာတယ်လို့ရတယ်ဒီအခါမှာဆိုရင်ဒီအလဲပိုင်းမှာရှိနေတဲ့ ranger တွေအနေနဲ့ကလည်းအနေရအရန်ကျင့်ကြက်လာပြီးတော့ငါတို့ကိုလည်းမကြခင်မှာပေါ့နော်ဒီ arkhan army ကတက်မလားဖြတ်မလားငါတို့ကိုလည်းအတင်းအာဓမတွေပေါ့နော်စစ်ထဲသွင်းမလားဆိုတော့အနေထားတွေပြန်ပြီးတော့ခန်းစားလာရတာရှိရဲ့အစပိုင်းမှာဆိုလို့ရှိရင်တော့ recruitment လုပ်တယ်ဆိုလို့ရှိရင်ပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီဒီအလဲပိုင်းမှာရှိတဲ့ muslim နေရာဆိုရင်arkhan army စစ်တပ်လာတဲ့လမ်းမှာဆိုထမင်းချက်ကျွေးတာတွေပြီးတော့အခွန်အပေးနေတာတွေပေါ့နော်ဒါတွေကိုပုံမှန်လုပ်ကင်ပေးနေတာတွေလည်းရှိရဲ့ဒါပေမဲ့လုပ်ကင်ပေးတယ်ဆိုတာကလည်းခုနကပြောသလိုပေါ့နော်အမွတ်စလင်ဖြစ်ဖြစ်ချင်းဖြစ်ဖြစ်ဒီကျမတို့ရခိုင်ဖြစ်ဖြစ်ပဲအာရခန်အာမီကပြောတယ်ဆိုရင်သူတို့ကြောက်ကြတယ်လीနော်ကြောက်ကြတဲ့အခါကျမဖြစ်မနေလုပ်ပေးနေရတဲ့အနေထားမျိုးတွေကိုဆက်ပြီးတော့ရင်ဆိုင်နေရတယ်ဒါပေမဲ့အခြေအနေကမြောက်ပိုင်းလို့တော့တအားကြီးတင်းမာနေတာမျိုးတော့မရှိဘူးပေါ့နော
်ဟုတ်ကဲ့အဲ့တော့အဲ့ဒီမှာနှစ်ပိုင်းပေါ့နော
်
အခြေအနေကဒီရိုဟင်ဂျာတွေနေတဲ့ရခိုင်မြောက်ပိုင်းမှာတော်တော်လေးလဲရှုပ်ထွေးနေတော့
ဟုတ်ပါတယ်
အထူးသဖြင့်ဒီအာဆာဆိုတဲ့နော်ဟိုလက်နက်ကိုင
်း
ရိုဟင်ဂျာအဖွဲ့တွေလည်းရှိတယ်တခါအဲ့ဒီအဖွဲ့တွေကိုစစ်ကောင်စီကပြန်ပြီးတော
့
ဒီပတ်စံပေးတာထောက်ပံ့တာလို့ဆိုတော
့
သတင်းတွေပေါ့လေထွက်နေတယ်အဲတစ်ဖက်မှာလည်းဒီစစ်မှုထမ်းဥပဒေရခေါ်ယူစုဆောင်ခံရတဲ့အတင်းတမခေါ်ယူစုဆောင်ခံရတဲ့ရိုဟင်ဂျာတွေကလည်းရှေ့တန်းမှာအသေးခံနေရတယ်ဆိုတော့သတင်းတွေလည်းရှိနေတော့နောက်ဒီရိုဟင်ဂျာတွေကိုယ်တိုင်တစ်ဖက်မှာလည်းဒီအာရကန်အာမီ A ရဲ့ထုတ်ပြန်ချက်တွေထဲမှာရွာတွေပေါ့နော်ရခိုင်ရွာတွေမှာလည်းရိုဟင်ဂျာတွေမီးလာရှို့တယ်ဆိုတော့ဆွဆွဲချက်တွေလည်းရှိနေဆိုတော့
ဟုတ်ပါ
ဘလို့အခြေအနေတွေရှိနေ
ဟုတ်ကဲ့အဲ့လိုဆိုတော့လေအပြောမယ်ဆိုဒေသခံရိုဟင်ဂျာတွေကိုယ်တိုင်မီးရှို့တာကဘယ်နေရာမှာဘယ်သူရှို့တယ်လို့ပြောဖို့အရန်ကတ်ခဲ့ပါတယ်တချို့နေရာမှာဆိုရိုဟင်ဂျာဒေသခံတွေကဒါအာရခန်အာမီစစ်သားတွေကရှို့တယ်လို့ပြောတယ်တချို့နေရာမှာလည်းကျမတို့ကိုယ်တိုင်ပြန်ပြီးတော့ဒီရခိုင်နဲ့ကျွန်တဲ့ဟိန္ဒူလူမျိုးတွေစီကပြန်ကြားရတာလေဒီစက္ကဆာဘက်ကိုပါဝါးတယ်ပေါ့နော်ရိုဟင်ဂျာတချို့ကရှို့ပါတယ်ဆိုတဲ့ဟာလေးလည်းကျမတို့တွေ့ရတယ် footage တချို့လည်းတွေ့ရတာဆီယမတို့လည်းမိုင်းဂျင်းတို့လည်းတွေ့ရမယ်ထင်ပါတယ်အဲ့လိုဆိုတဲ့အခါကျတော့မီးရှို့တာကနှစ်ဖက်လုံးကရှို့တာရှိရဲအဲ့လိုပဲအရခတ်တက်တော်ကပေါ့နော်ဒီဘူးဒီတော်ကိုတက်သိမ်းတဲ့အချိန်မှာဆိုလို့ရှိရင်တော့အများအဖြစ်ဒီမီးရှို့ခဲ့တာဆိုလို့ရှိရင်တော့အာရခန်အာမီကမီးရှို့တယ်လို့ပြောကြတယ်ဒါကလည်းတနည်းအားဖြင့်ဆိုကြံခဲ့တဲ့ဒီပေါ့နော်ဒီဆက်ကဆထွက်ပြေးသွားပြီးနောက်ပိုင်းမှာကြံခဲ့တဲ့ဒီရိုဟင်ဂျာလက်နက်ကိုင်တွေကိုတုတ်တင်မှုစူးစမ်းတယ်လို့လည်းကျမတို့ဘက်ကတော့မြင်မိတယ်ပေါ့နော်အပြင်ကစောင့်ကြည့်ရတဲ့သူတွေအနေနဲ့တော့အဲ့လိုမြင်မိတယ်တနည်းအားဖြင့်ဆိုရင်ဆက်ကဆအနေနဲ့ကကြတော့လေသူတို့တပ်သားတွေသာထွက်သွားတာဖြစ်ပြီးတော့ဒီသူတို့လက်နက်ဝင်းညှားခဲ့တဲ့ RSO ARS တွေကဖမ်းဆီးပြီးတော့ recruit လုပ်ထားတဲ့သူတွေလည်းကြံခဲ့ကောင်းကြံခဲ့မယ်လို့ကျမတို့ကတော့တွေးမြင်သုံးသပ်ရပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီရိုဟင်ဂျာတွေအနေနဲ့ပေါ့နော်သူတို့ရဲ့အနာဂတ်မှာအဲ့လိုမျိုးရခိုင်ပြည်နယ်မှာဒီရခိုင်အနေနဲ့ပေါ့နော်အတူရှင်တွဲနေထိုင်ရေးဆိုတော့ပျော်လင့်ချက်ပေါ်ရှိလားရှင်
ဘဝလည်းလည်းပြောရရင်နှစ်ဖက်လုံးကအကယ်၍သာအတူရှင်တွဲနေထိုင်စရာမလိုဘူးဆိုရင်မနေဘူးလို့ပြောမဲ့သူကများပါလိမ့်မယ်။ဘာလို့လဲဆိုတော့ကျမရဲ့အတွေ့အကြုံအရဆိုလို့ရှိရင်လည်းကျမဆိုဒီမြန်မာပြည်ဘက်မှာတနည်းနေရာမှာကြီးပြင်းလာရတဲ့အခါကျတော့ရခိုင်ပြည်တဲကိုရောက်သွားတဲ့အခါမှာဆိုအလိုလိုနေကိုကတဆင့်နေလူဒန်းစားအနေနဲ့ဆက်ဆံခံရတာမျိုးကို့အဆိုဒန်းလူသဘောမထားတာမျိုးတခါလေးမှကျမတို့ကိုဆိုလို့ရှိရင်အနေဟိုရင်းနှီးဖို့အရန်ခက်ခဲတဲ့အနေအထားမျိုးပေါ့နော်အဲအဲ့ဒါမျိုးတွေကြုံရတဲ့အခါမှာအထက်မှာ ရှိတဲ့ Ranger တွေရဲ့ခန်းစားချက်ကိုလည်းပို့ပြီးတော့နားလည်မိတယ်ပေါ့နော်ဆိုတော့ပြောမယ်ဆိုလို့ရှိရင်ငါတို့အတူရှင်တွဲနေထိုင်ရင်ကြားရမယ်ဆိုတာကိုအာမဖြစ်လို့သာနေရတယ်ဆိုတော့ခန်းစားချက်ကနှစ်ဖက်လုံးမှာရှိပါတယ်ရခိုင်နေနေနဲ့လည်း Ranger တွေနဲ့အတူရှင်တွဲနေထိုင်မယ်ဆိုရင်ဒန်းတူအခွင့်အရေးပေးပြီးအတူရှင်တွဲနေထိုင်ရမယ်ဆိုတာထက်နင်တို့နဲ့ငါတို့ကဒန်းတူပဲငါတို့ရသမျှအခွင့်အရေးနင်တို့လည်းရမယ်ဆိုတော့အာယုံကြည်လက်ခံမှုထက်ငါတို့ရခိုင်ကြီးဆိုတဲ့အာစနစ်တစ်ခုအောက်မှာပဲနင်တို့လူနေစုတွေနေဆိုတော့ပုံအလားအလာမျိုးကိုအာရခန်အာမီကလည်းကျင့်သုံးနေတာကိုကျွန်တော်တို့တွေ့ရသလိုရခိုင်မျိုးတွေနေနေလည်းဒီဟာကိုပဲကျင့်သားရပြီးတော့ဒီအတိုင်းပဲဆက်ပြီးတော့နေချင်းနေကြတာကိုလည်းကျွန်တော်တို့အနေနဲ့တွေ့မြင်ရတယ်ပေါ့နော်အခုဆိုလို့ရှိရင်သူတို့ရဲ့ပြောစကားတွေအရာဆိုလဲအာဧည့်သည်ကဧည့်သည်လူနေတို့ငါတို့နဲ့ဆက်ပြီးနေချင်းရင်တော့ကောင်းကောင်းနေမှရမယ်နင်တို့ပုံစံနဲ့ပေါ့နော်ငါတို့ခေါ်တဲ့အတိုင်းပဲလက်ခံဆိုတော့အဲ့လိုမျိုးအကြီးဆုံးမှုပေါ့နော်ရခိုင်မျိုးလေခိုင်ဝါရကြီးဆုံးမှုအဲ့ဒီဟာအောက်မှာဆိုတဲ့ခါကျတော့ Ranger တွေကလည်းဘယ်သူမှအဲ့ဒီအတိုင်းမနေချင်ကြပါဘူး Ranger တွေမှရလို့မဟုတ်ပါဘူးတခြားသောချင်းလူမျိုးတွေပဲဖြစ်ဖြစ်ပေါ့နော်သက္ကမလူမျိုးတွေပဲဖြစ်ဖြစ်အကုန်လုံးကဆိုလို့ရှိရင်တခြားလူမျိုးတစ်မျိုးကအုတ်ချုံမှုရဲ့အောက်မှာဘယ်သူမှနေလို့ကြတာမဟုတ်ပါဘူးဒီတော့ကျမအနေနဲ့လည်းရခိုင်လူမျိုးတွေရောအာရခန်အာမီရောပြောပြချင်တာကဗာလဲဆိုတော့သက္ကဆာရဲ့အုတ်ချုံမှုပေါ့နော်ဗမာကြီးဆုံးမှုအောက်မှာဆိုရခိုင်တွေကအထိုက်တဲ့ခွေးတွေရခဲ့ကြတယ်အစိုးရစနစ်ထဲမှာရခိုင်တွေရှိရဲရခိုင်ပြည်ထဲမှာဆိုရခိုင်ခရိုနီတွေရှိတယ်လုံပိုင်ခွင့်ရခဲ့တဲ့ရခိုင်တွေရှိတယ်ရခိုင်တိုင်းရင်းသားတွေကအတိမပြုခံခဲ့ကြရတယ်လာဝကမှာရခိုင်တွေအများကြီးရှိခဲ့ဒါပေမဲ့ဒီရခိုင်လူမျိုးတွေအကုန်လုံးကအခုချိန်မှာအာရခတက်တော်ကိုသူတို့ထောက်ပံ့ကြတယ်ငွေကြေးရထောက်ပံ့တယ်နော်တော်လှန်ရေးစိတ်ဓာတ်နဲ့ထောက်ပံ့တယ်ဆိုတာကဗမာကြီးဆိုးမှုအောက်မှာသူတို့မနေချင်လို့လုပ်နေတဲ့ကိစ္စတွေပေါ့နော်အဲ့တော့သူတို့ကလည်းတစ်ခါပြန်ပြီးတော့သူတို့နေရာမှာရှိလူနည်းစုတွေကိုရခိုင်ကြီးဆိုးတဲ့အဝါရအောက်မှာပဲဆက်ပြီးအုပ်ချုပ်ထားခြင်းနဲ့ win-win situation မဟုတ်ဘဲနဲ့တစ်ဖက်ကအနိုင်နဲ့ပိုင်ပြီးတော့ကျန်တဲ့သူတွေကိုပါဝါနဲ့အုပ်ချုပ်မယ်ဆိုရင်တနည်းနည်းတစ်ချိန်ချိန်မှာ revolution တွေချက်ပြီးတော့အဲ့နေရာမှာပေါ်လာအောင်မှာပါပဲကျန်တဲ့လူနည်းစုတွေကလည်းခွဲထွက်ဖို့ဆိုတဲ့ဟာမျိုးနော်ပြန်တော်လှန်ရရနီးရနဲ့ပြန်တော်လှန်မှုတွေကပေါ်လာအောင်မှာပါပဲဒါတော့ဒါကိုသူတို့ကိုယ်တိုင်ရဲ့အဖြစ်အပျက်ပေါ်မှာပြန်ပြီးတော့လေးလာသုံးသပ်ပြီးတဲ့အခါကျလူမျိုးအလုံးကိုဒန်းတူပါဝါဒန်းတူပေးပြီးတော့ပေါ့နော်ဒန်းတူလေးစားပြီးတော့အုပ်ချုပ်တဲ့စနစ်တစ်ခုကိုထူထောင်နိုင်မယ်ဆိုရင်တော့အတူတကွနေထိုင်ရေးဆိုတဲ့အိမ်မက်ကဖြစ်ကောင်းဖြစ်နိုင်ပါလိမ့်မယ်လက်ရှိအချိန်ဒီမှာဆိုတော့အာရခန်အာမီရဲ့တွားနေတဲ့ပုံစံအတိုင်းဆိုလို့ရှိရင်တော့ငါတို့အုပ်ချုပ်မှုအောက်မှာငါတို့ကနင်တို့ဒန်းတူအုပ်ချုပ်မယ်ဒါပေမဲ့ရခိုင်လူမျိုးတစ်မျိုးကပဲအုပ်ချုပ်သူဖြစ်ရမယ်ဆိုတဲ့ဝါရနဲ့ဆက်သွားမယ်ဆိုရင်တော့ရခိုင်ပြည်ကဘယ်တော့မှလည်းငြိမ်းချမ်းမှာမဟုတ်သလိုဘယ်တော့မှလည်းတည်ငြိမ်အေးချမ်းမှာမဟုတ်ပါဘူးရှင်ဟုတ်
ကဲ့ကျေးဇူးတင်ပါတယ်ဒေါက်တာမာရီယာအခုလိုအချိန်ပေးပြီးတော့နေတဲ့မိခုနေဖြစ်ဆိုတဲ့အတွက်ကျေးဇူးပါရှင
်ဟုတ်ကဲ့အခုလိုမျိုးဖြစ်ကြောင်းဝင်ရတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်
ဒီနေ့တင်ဆက်တဲ့ဒီမိုကရေစီရာဆွေးနွေးခန်းဖြစ်ပါတယ်အခုဆက်ပြီးတော့ကမ္ဘာမြေမမီဒီယာမြင်ကွင်းကိုလည်းတင်ဆက်ပေးပါဦးမယ်စံစည်းနှုန်းတွေတက်လို့စံစဘာအသင်းချုပ်ကတာဝန်ရှိသူတွေနဲ့စံပွဲရုံပိုင်ရှင်တွေကိုစစ်ကောင်စီကဖမ်းဆီးရတဲ့သတင်းတွေကြားနေရပါတယ်ပြီးခဲ့တဲ့မေလချဲမှာပဲရွှေစည်းတွေတက်တော့လဲရွှေဆိုင်ပိုင်ရှင်တွေကိုဖမ်းပါတယ်အခုဒေါ်လာဈေးတက်တဲ့အခါမှာလဲဒေါ်လာရောင်းဝယ်လုပ်တဲ့သူတွေကိုစစ်ကောင်စီကဖမ်းဆီးတာတွေရှိပါတယ်အဲ့လိုကုန်တွေတွေလုပ်ငန်းရှင်တွေကိုဖမ်းဆီးတာဟာကုန်စည်းနှုန်းတွေတက်တာစီးပွားရေးကျဆင်းနေတာတွေရဲ့အဖြေပါလားအဓိကအကြောင်းရင်းကပါပါလေကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွင်းနိုင်ဆွေးနွေးတင်ပြထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီစပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကနေကုန်စည်နှုန်းတက်လို့ကုန်တယ်တွေကိုဖမ်းတာပြဿနာရဲ့အဖြေလားအရင်ကအကြောင်းရင်းကဘာလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါခေတ်ကောင်းတုန်းကလို့အဖိုးနဲ့အဖွားကသူတို့အတွေ့အကြုံတွေပြန်ပြောင်းပြောပြတဲ့အခါမှာသုံးလိပြောလိရှိပါတယ်အဖိုးအဖွားတို့ဆိုလိုတဲ့ခေတ်ကောင်းတုန်းကဆိုတာကဒုတိယကမ္ဘာစစ်ကာလဂျပန်တပ်တွေမြန်မာနိုင်ငံကိုဝင်မတိုက်မီအင်္ဂလိပ်အုပ်ချုပ်စဉ်ကာလကိုဆိုလိုတာပါဂျပန်ခေတ်ကတော့ခစ်ပြက်တုံးကလို့ပြောဆိုလို့ရှိပါတယ်ဒီနေ့ဒီအချိန်ဒီနေ့ခေတ်မှာအဖိုးနဲ့အဖွားသာရှိသေးရင်ဖက်စစ်ဂျပန်ခေတ်နဲ့ပဲနှိုင်းရှင်ပြောလို့မလားဒါမှမဟုတ်ဂျပန်ခေတ်တဲ့ပိုးဆိုးတဲ့ခစ်ပြက်ကြီးပါကွာလို့ညှဉ်းညူနေကြမှာမြင်ရောင်နေမိပါတယ်ဒီလိုညှဉ်းညူစေမဲ့အကြောင်းအရာအဖြစ်ပြက်တွေကလည်းများမှများဆိုးမှဆိုးလို့ဆိုနိုင်တာကိုမကြသေးမီကဖြစ်ပြက်ခဲ့တဲ့ပဲခူးမျိုးကဝင်းနေမိတာယုံចောင်းတိုက်ကြီးရဲ့ဦးစီးပဒါနနာယကဆရာတော်ဘဒ္ဒန္တမုနိန္တာပြီးဝန်သစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပြန်လည်တော်မူခဲ့တဲ့ဖြစ်စဉ်ကိုပဲကြည်ပါဘယ်လောက်ဆိုးရွားလိုက်တယ်လဲ စစ်ကောင်စီဟာကနဦးထုတ်ပြန်ချက်မှာဖြစ်စဉ်အမှန်တိုင်းမဖော်ပြဘဲ PDF တွေပြစ်ခတ်တာကြောင့်ဆရာတော်ကြီးပြန်လည်တော်မူခဲ့တယ်လို့အဖြစ်မှန်ကိုဖုံးကွယ်ခဲ့ပြီး PDF တွေအပေါ်အပြစ်ပုံချခဲ့ပါတယ်။နောက်ပိုင်းမှာကန်သုံးသိန်းဆရာတော်ကအဖြစ်မှန်ကိုတန်ဃာတို့ကိုရှင်းပြမိန့်ကြားတော့မှသာမနေတာတော့ပဲတရင်ကိုပြန်လည်ပြင်ဆင်ပြီးဝန်ချတောင်းပန်ခဲ့တာဖြစ်ပါလေ။ဝင်းနေမိတာယုဆရာတော်ဟာနိုင်ငံတော်တန်ဃာနိုင်ငံကအဖွဲ့ဝင်ရွှေကျင်ခိုင်းကြီးရဲ့ဘိုးလုံးမှုဆောင်အဖွဲ့ဝင်ဆရာတော်စတဲ့ဂုံဘုတ်တွေနဲ့အထင်ကရဆရာတော်ကြီးတပါးဖြစ်လို့တာပေါ့။တာမန်ဆရာတော်တပါးသာဆိုရင်မတွေးဝန်စရာပါပဲ။အဖြစ်မှန်လဲပေါ်မှာမဟုတ်တလို့စစ်တပ်ရဲ့လူမသိသူမသိလက်ဆက်ဖြောက်ရှင်းကိုခံရမှာပါ။ဒါကြောင့်လေဝင်းနေမိတာယုဆရာတော်ကြီးရဲ့တပည့်တန်ဃာတော်များထုတ်ပြန်တဲ့သဘောထားကြေညာချက်အပိုက်ငါးမှာဆရာနာရှင်တို့ဤအကျမ်းဖက်တပ်ဖြတ်မှုများသည်ယဟန်ရှင်လူပြည်သူမရွေးဘာသာမရွေးလူမျိုးမရွေးအဆင့်အတန်းမရွေးမြည်သူအပေါ်မဆိုအချိန်မရွေးကြာရောက်လာနေပြီဆိုသည်ကိုဆရာတော်ဖျားကြီးကခန္ဓာဝန်ကိုစွန့်၍တပည့်တန်ဃာအပေါင်းအားသိစေခဲ့ပါသည်လို့ဖော်ပြထားတာဖြစ်ပါလေစစ်ကောင်စီစံစည်းတက်လို့ကင်တွယ်ပုံကိုလည်းကြည့်ပါဦးရွှေစည်းတွေထိုးတဲ့တုန်းကရွှေဆိုင်ပိုင်ရှင်တွေကိုဖမ်းနေအခုလေစံစည်းတွေတက်တော့စံစဘာအသင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်နဲ့ဘရင်တော်စံစဘာကုံစီတိုင်ဥက္ကဋ္ဌဦးလူမော်မြင့်မောင်ပါဝင်စံပွဲရုံလုပ်ငန်းရှင်တဒါစင်ကန့်ကိုဇွန်လ21ရက်နေ့ကဖမ်းဆီးစစ်ဆေးနေတယ်လို့မြန်မာနိုင်ငံသတင်းဌာနကဇွန်လ22ရက်နေ့မှာဖော်ပြထားပါတယ်ဒါအပြင်စံဆက်တွေချိတ်ပိတ်ခံရတဲ့တည်င်းဆန်ကိုယ်တော်တွေချိတ်ပိတ်ခံရတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်။လက်ရှိဆန်စည်းနှုံးတွေဟာစစ်တပ်ကအာဏာမသိမ်းမီအချိန်နဲ့နှိုင်းချင်ကြည့်ရင်သုံးဆကမြင့်တက်သွားတယ်လို့မြန်မာနောင်ကထောက်ပြထားတာတွေ့ရပါတယ်။ဇွန်လ24ရက်နေ့ RFA သတင်းမှာလည်းရန်ကုန်မြို့လမ်းမတော်မြို့နယ်မှာရှိတဲ့ဝါရန်ကုံစီတိုင်းမှာဆံဝယ်ဖို့တန်းစီနေကြတဲ့သတင်းတပ်ပုံတွေဖော်ပြထားတာတွေ့ရပါတယ်။ဆောင်ဝဲသူတွေဟာမှတ်ပုံတင်မူရင်းနဲ့အိန်တော်စုစည်ရင်မိတ်တူပြပြီးဝဲယူရကြောင်းနဲ့အိန်တော်စုတစုကိုပေါ်ဆန်းတဲ့အိတ်နဲ့အင်ပဒဆန်တဲ့အိတ်ကိုတလားစာအတွက်ခွဲရန်စနစ်နဲ့ရောင်းပေးကြောင်း RFA သတင်းမှာဖော်ပြထားပါတယ်။အခုလိုဆန်တန်းစီဝဲယူရတာစီတန်းစီဝဲယူရတာတွေကိုမြင်ရတော့တမောဝဲမှာဆိုင်မှာတန်းစီဝဲယူခဲ့ရတဲ့ဥနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီခေတ်မဆလခေတ်ကိုပြန်ရောက်သွားတယ်လို့ပဲလို့ဆိုရှယ်မီဒီယာတွေမှာမှတ်ချက်ပြီးရေးသားကြတာတွေကိုလည်းဖတ်ရှုရပါတယ်။ရေစရာဖြစ်နေရေးကြတာဖြစ်ပေမယ့်တေချာစဉ်းစားကြည့်တော့မဆလခစ်ဆိုတာ1994ကစခဲ့တာဖြစ်တဲ့အတွက်နှစ်90လောက်နောက်ပြန်ရောက်သွားတယ်လို့ဆိုရမှာပါ။တနည်းအားဖြင့်စစ်တပ်ကအာဏာသိမ်းပြီး3နှစ်ကြာချိန်မှာနိုင်ငံနှစ်ပေါင်း90လောက်နောက်ကျကြံနောက်ကျောင်းပြန်သွားတဲ့အခြေအနေမျိုးနဲ့ကြုံတွေ့နေရပြီဆိုတဲ့သဘောပါပဲ။တခါကပ္ပဗံရဲ့မြမစီးပွားရေးအခြေအနေသုံးသပ်ထားတာကိုလေ့လာကြည့်ရအောင်ပါကပ္ပဗံကဇွန်လ12ရက်နေ့ရက်စွဲနဲ့မြမစီးပွားရေးစောင့်ကြည့်အစည်းအဝေးထုတ်ပြန်ပါလေအဲ့ဒီထုတ်ပြန်ချက်မှာ2024ခုနှစ်မှာမြမစီးပွားရေးဟာစိန်ခေါ်ချက်တွေအများကြီးဆက်ရှိနေမယ်တနိုင်ငံလုံးမှာတိုက်ပွဲအရှိန်တွေမြင့်လာတာစီးပွားရေးလုံးလို့ရတဲ့ပတ်ဝန်းကျင်ကောင်းမရှိတာစီးပွားရေးလုပ်ငန်းကြီးတွေအလုံးမဖြစ်တော့တာတွေကြောင့်စီးပွားရေးဟာတက်လာဖို့မရှိဘူးကျေးလက်ဒေသတွေမှာစစ်ဆောင်ရတဲ့အတွက်စိုက်ပျိုးရေးမွေးမြူရေးတွေမလုပ်နိုင်တော့ဘဲကုန်ထုတ်လုပ်မှုတွေကျဆင်းလာတာကြက်ငွေတန်ဖိုးဟာတစ်နှစ်ကို35ရာခိုင်နှုန်းလောက်ကျဆင်းနေတာလျှက်စစ်မီမရတဲ့အတွက်စက်ရုံအလုပ်ရုံတွေဟာဒီဇယ်ဓာတ်ဆီအသုံးပြုလဲပတ်ရတဲ့အတွက်ထုတ်လုပ်မှုစရိတ်တွေမြင့်တက်လာပြီးကုန်စည်နှုန်းတွေတက်လာတာလူတွေဝင်ငွေထွက်ငွေမမျှတတာအဲ့ဒီလိုအချိန်မှာမိလောင်ရလေးပင့်တာကတော့စစ်မှုထမ်းဥပဒေကြောင့်လူငယ်တွေအများအပြားနိုင်ငံခြားကိုထွက်ခွာသွားတာအဲ့ဒီလိုလူငယ်တွေထွက်ခွာသွားတဲ့အတွက်လုံသားရင်အားရော့ကြရာကနေကုန်ထုတ်လုပ်မှုတွေပါညော့နေလာတာနေဆက်ကုန်တွေရက်ဆိုင်လို့ပို့ကုန်တွင်းကုန်ရော့ကြသွားတာ2023အောက်တိုဘာကနေ2024မတ်လအထိ6လတာကာလအတွင်းမှာနေဆက်ကုန်တွေပို့ကုန်44ရာခိုင်နှုန်းကျဆင်းပြီးတွင်းကုန်87ရာခိုင်နှုန်းကျဆင်းလာတာတွေ့ရတယ်လို့ကမ္ဘာ့ဘဏ်အစီရင်ခံစာကဆိုပါတယ်ဒါအပြင်ကိုဗစ်ကာလမတိုင်းမီ NLD အစိုးရကာလနဲ့နှိုင်းယှဉ်ကြည့်ရင်2024မှာမြမစီးပွားရေးပမာဏဟာ10ရာခိုင်နှုန်းသေးငယ်နေဦးမယ်မြမလူဦးရေရဲ့3ပုံ2ပုံရာခိုင်နှုန်းအားဖြင့် မြန်မာလူဦးရေ32ရာခိုင်နှုန်းဟာဆင်းရဲတွင်တည်းကြာရောက်နေမယ်လို့လည်းဖော်ပြထားတာတွေ့ရပါတယ်။အခုလိုဆိုးရွားတဲ့ဂိမ်းကနန်းတွေညွန့်ကိန်းတွေဟာစစ်တပ်ကအာဏာသိမ်းလို့3နှစ်ကြာချိန်မှာပေါ်ထွက်လာတာဖြစ်ပါတယ်။ဒါဟာလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုစစ်တပ်ကဖြုတ်ချပြီးအာဏာသိမ်းခဲ့တဲ့အကျိုးဆက်တွေပါ။ကုန်စည်နှုန်းတွေတက်လို့စီးပွားရေးကျဆင်းနေလို့ဆိုပြီးကုန်သည်တွေလုပ်ငန်းရှင်တွေကိုဖမ်းဆီးတာဟာအဖြေမဟုတ်ပါဘူး။ကုန်စည်နှုန်းဟာပုံတည်တတ်မှတ်လို့မရနိုင်တယ်လို့ကုန်စည်နှုန်းကိုတနတ်နဲ့ပြစ်ချလို့လည်းမရနိုင်ပါဘူး။ဘာကြောင့်ဒီလိုဖြစ်နေရတာလဲဆိုတဲ့အကြောင်းရင်းဇင့်မြစ်ကိုဖော်ထုတ်အဖြေရှာဖို့ဖြေရှင်းဖို့လိုအပ်မှာဖြစ်ပါတယ်။မြစည်းမသတင်းဌာနအယ်ဒီတာကိုစိန်ဝင်းကတော့အခုရင်ဆိုင်ကြုံတွေ့နေရတဲ့မြမစီးပွားရေးအကျပ်တဲဟာနိုင်ငံရေးကိုမဖြေရှင်းနိုင်ရင်ပြည်လည်နိုင်စရာမရှိပါဘူးလို့မြစည်းမ Editorial Talk မှာပြောကြားသွားတာတွေ့ရပါတယ်။မြမနိုင်ငံမှာဒီကနေ့ကြုံတွေ့နေရတဲ့စီးပွားရေးအကျပ်တဲအပါအဝင်အထွေထွေအကျပ်တဲရဲ့အဓိကနဲ့အရင်းခံအကြောင်းရင်းဟာနိုင်ငံရေးပြဿနာဖြစ်ပါတယ်။ဒါကြောင့်အရင်းခံဖြစ်တဲ့နိုင်ငံရေးပြဿနာကိုသာရင်ဆိုင်ဖြေရှင်းကြရမှာဖြစ်ပါတယ်ခင်ဗျာ
။ဆောင်းမရှင်ပြည်သွင်းနိုင်ရဲ့ကမ္ဘာမြေမှမီဒီယာမြင်ကွင်းဖြစ်ပါတယ်။အခုဆက်ပြီးတော့ ISP မြန်မာကတင်ဆက်တဲ့မြင်ကွင်းချေမှတ်စုများကိုလည်းတင်ပြပေးပါဦးမယ်။အာနာသိမ့်မှုအလွန်လက်နက်ကင်တွန်းလှန်မှုတွေနဲ့အတူမြန်မာနိုင်ငံရဲ့အသွင်အပြင်ပြောင်းလဲလာပါတယ်။အထူးသဖြင့် Federal ပြည်ထောင်စုတိဆောက်ရေးကိစ္စတွေမှာဘယ်လိုအပြောင်းလဲတွေရှိလာပြီလဲဆိုတော့ကို ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းချေမှတ်စုမှာတင်ဆက်ထားပါတယ်ရှင်။
လွတ်လပ်ရေးကြိုးပမ်းမှုနဲ့အတူပြည်ထောင်စုတည်ဆောက်နိုင်ဖို့အချိန်ချင်းကြိုးပမ်းခဲ့ပေမယ့်မအောင်မြင်သေးတဲ့မြန်မာနိုင်ငံဟာအခုတော့အပြောင်းလဲတွေနဲ့ကြုံတွေ့လာရပါတယ်။ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမျှော်မှန်းချက်တွေမှာဘလို့အပြောင်းလဲတွေရှိလာပြီလဲဆိုတာကို ISP မြန်မာအနေနဲ့အပိုင်းလိုက်ဖော်ပြဖို့ရှိပြီးဒီတစ်ပတ်မှာအပိုင်း1ကိုတင်ပြပါမယ်။နွေဦးတော်လှန်ရေးလက်နက်ကင်တွန်းလှန်မှုတွေနဲ့အတူမြမနိုင်ငံရေးအသွင်ပြင်ဟာပြောင်းလဲလာပါတယ်။အထူးသဖြင့်စစ်စင်ရေး1392အလွန်မှာအပြောင်းလဲတွေပို့ပြီးတည်တာလာတာပါ။မြမစစ်တပ်ရဲ့စစ်ရှုံးမှုတွေနဲ့အတူနယ်မြေဆုံးရှုံးမှုတွေလည်းများပြားလာပါတယ်။နယ်မြေထိန်းချုပ်ဆိုးမှုမှုကျေပြန့်လာတဲ့တိုင်းသားလက်နက်ကင်အဖွဲ့တွေနဲ့တော်လည်ရေးအင်အားစုအသီးသီးကလည်းသူတို့ဒေသမှာအုပ်ချုပ်ရေးစနစ်တည်ဆောက်နိုင်ဖို့စနစ်တကျပြင်ဆင်လာပါတယ်။ကိုကံတွေကအထူးဒေသတစ်ကိုပြန်ထူထောင်ခဲ့သလိုတအန်းတွေကလည်းသူတို့ထိန်းချုပ်ဆိုးမှုရာဒေသမှာအုပ်ချုပ်ရေးချနိုင်ဖို့ကြိုးပမ်းနေကြတာပါ။တချိန်ကဒန်းတူညီမရေးနဲ့ကိုကျမကိုဖန်တီးခွင့်ရရေးကြီးတန်းခဲ့ကြပါတယ်။ခုချိန်မှာတော့မိမိဘာသာအုပ်ချုပ်ရေးဆက်ဘရူကိုပို့ပြီးအာတန်လာကြပုံရပါတယ်ဖက်ဒရယ်နဲ့ကွန်ဖက်ဒရေးရှင်းဆက်ကြားစနစ်စဉ်းစားချက်တွေလည်းရှိလာကြပါပြီတချို့တိုင်းသားလက်နက်ကိုင်အဖွဲ့တွေဖို့ဝဒေတာဟာစိတ်ကူးရင်ပွဲအနာဂတ်မော်ဒယ်ပုံစံတစ်ခုဖြစ်လာပါတယ်ဗမာအများစုပါဝင်တဲ့ဒီမိုကရေစီအင်အားစုတွေကတော့ဖက်ဒရယ်တိဆောက်ရေးကိုအာဏာရှင်ပြုတ်ကျရင်းနဲ့ချိတ်ဆက်စဉ်းစားကြတာပါတစ်ဖက်မှာလည်းနိုင်ငံရဲ့အနာဂတ်ပြည်ထောင်စုအရေးညှိနှိုင်းမှုအတွက်အကျက်အတည်းဖြစ်လာနိုင်ခြေရှိပါတယ်တိုင်းသားလက်နက်ကင်ဖွဲ့တွေနဲ့နှွေဦးတော်လန်ရေးအင်အားစုတွေကြားညီညွတ်တဲ့တပ်ပေါင်းစုမဖြစ်သေးပါဘူးဖက်ဒရယ်ယူနစ်ထက်စာရင်ကိုဒေတာမှာကိုပိုင်အုပ်ချုပ်ရေးစနစ်ပိုခိုင်မာရေးကရှေ့တန်းရောက်လာပါတယ်။တချိန်ကပြောဆိုဆွေးနွေးကြတဲ့အမျိုးသားပြန်လဲရင်ကြားစီရင်တဲ့တနိုင်ငံလုံးဆိုင်ရာမျှဝေအုပ်ချုပ်မှုစနစ်မျိုးပြောဆိုဆွေးနွေးချက်တွေအတန်တိန်လာပါတယ်။လက်ရှိအခြေအနေဟာ ပြိုကွဲမှုတစ်ခုလားလို့နိုင်ငံတကာပညာရှင်တို့ကမေးခွန်းထုတ်လာကြပါတယ်ခက်ခဲရှုပ်ထွေးတဲ့ပဋိပက္ခသဘောတဘာဝတွေနဲ့ဗဟုခွာအားများလာပုံတွေကိုစိုးရိမ်တဲ့အတန်တွေလည်းကြားလာရပါတယ်
ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျဲမှတ်စုများအစီအစဉ်ဖြစ်ပါတယ်။ခုဆက်ပြီးတော့မြန်မာနိုင်ငံကဘာတဝန်းက VUE သောတာရှင်တွေပေးပို့လာတဲ့စာတွေကိုပုံမှန်ပြန်ကြားပေးနေတဲ့မြန်မာပြည်မှာပေးစာကဏ္ဍတင်ဆက်ပေးပါမယ်။မဲ့ဤတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါရှင
်။ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိမြတ်ရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။နိုင်နေဆိုတဲ့တော်ရရှင်က VOE morning မှာငါးထန်းတက်ဆကလေးကနားထောင်လာတာအခုထိလဲအားပေးနေပါတယ်အခုသတင်းတွေကိုအမြဲတမ်းစောင့်နားထောင်တာပါအလုံးလုံးနေရင်းနဲ့မြန်မာသတင်းတွေနားထောင်ပါတယ်အဖွဲ့သားတွေအားလုံးနေကောင်းကျန်းမာပါစေလို့ဆုတောင်းလာပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ဒီကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါဒီတစ်ပတ်ရေးလာတဲ့သောရရှင်တွေမှာတော့မြန်မာနိုင်ငံကစစ်တပ်နောက်ပြီးတော့စစ်သားတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။အစင်အားပေးနားဆင်နေတဲ့ VOA ပရိသတ်အောင်အောပါပါဆိုတဲ့သောရရှင်ကစစ်သားတွေကိုပြောခြင်းပါတယ်ဆိုပြီးအခုလိုရေးလာတာပါ
။မင်္ဂလာပါ VOA တင်ဆက်နေတဲ့အစီအစဉ်တွေကဏ္ဍတွေအားလုံးကိုနှစ်သက်ပါတယ်။ရေဒီယိုခေတ်ကတည်းကနေနားထောင်လာခဲ့တာနှစ်20ကျော်ခဲ့ပါပြီ။ဒါကနှုတ်ခွန်းဆက်တာပါ။ပြောခြင်းတာကစကားစစ်သားတွေကိုပါတချိန်စစ်မှုထမ်းပြီးရှူနာရှိုက်ကုန်းသုံးစားမရလူအိုဘွားရောက်လာရင်စစ်တန်းလျားမှာနေခွင့်မရလူနေအရက်ထဲပြန်နေရမယ့်ဘွားဆိုတဲ့ရှေ့ရီးကိုမတွေးကြဘူးလားလို့ပါခုတော်လရင်ကဏ္ဍမှာတေကြရင်တော့မလိုဘူးလေဗျာကုန်းတက်ကရောပြည်သူဘက်ကနေရေတက်ကရောပြည်သူဘက်ကနေလေတက်ကရောပြည်သူဘက်ကနေပြီးတနက်ပြောင်းဝလှဲ့ကျင်တဲ့သူတွေမရှိကြဘူးလားလို့ကြားနိုင်မဲ့နားတွေရှိကြတဲ့ရင်မေးချင်ပါတယ်
တချိန်လူတို့အတိုင်းဝိုင်းနဲ့ပြန်ရောက်တဲ့အခါမှာဘယ်လိုမျိုးရှေ့ဆက်ကြမှာလဲဆိုပြီးတော့ဒီသောရရှင်မေကွန်းထုတ်လာတာဖြစ်ပါတယ်။နိုင်ငံတော်ကိုလူတော်တွေလက်ထဲကနေအချိန်ချင်းအာဏာလို့နိုင်ငံသူနိုင်ငံသားတွေပေါ်မှာနိုင်ထက်လို့အုပ်ချုပ်ခြင်းကိုတောင်ဝင်ကိုမထမ်းနိုင်တဲ့စစ်တပ်မျိုးလုံးဝမလိုချင်ပါလို့ဒီသောရရှင်ရေးလာပါတယ်။ဒီလိုမျိုးမြန်မာနိုင်ငံကစစ်တပ်လက်ရှိအာဏာသိမ်းစစ်ကောင်စီရဲ့စစ်တပ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့ဆာမတော့သူကအရင်ဗီယိုအဖွဲ့သားတွေအလုံးဘေးပြာဝေးကွာလို့ကိုစိတ်နှပြကျမ်းမာကျမ်းသာကြပါစေကြောင်းဥစွာစုမွန်တောင်းမေတ္တာပို့သအပ်ပါသည်လို့အစာချီပြီးတော့သူကမြန်မာနိုင်ငံကအစ်စ်တက်နဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုပြောချင်ပါတယ်ဆိုပြီးတော့အခုလိုမျိုးရေးလာပါတယ
်ပြည်သူကိုအကြမ်းဖက်နေတဲ့မြန်မာစစ်တပ်ကိုသူတို့ရဲ့ပဂတိအခြေအနေမှန်ကိုသိစေချင်ပါတယ်ဗျအကြမ်းဖက်စစ်တပ်ဘလောက်ပဲကြမ်းကြမ်းဘလောက်ပဲရန်ရန်သူတို့ပြည်သူကိုမနိုင်တော့ပါဘူးPDF နဲ့ EU တိုင်းသားတော်လိုင်းတပ်ဖွဲ့တွေကိုဘလို့မှမနိုင်နိုင်ပါဘူးဗျ။မကြတော့တဲ့အချိန်မှာပြည်သူကိုအကြမ်းဖက်တဲ့မြန်မာစစ်တပ်ကြီးပြိုလဲပျက်စီးကြာဆုံးတော့မှတေးကြပါပဲ။တိတ်ပြီးဝေးဝေးမတွေးပါနဲ့မြန်မာနိုင်ငံကိုအကြမ်းဖက်စစ်တပ်ကစပြီးဗိုလ်ချဆူမှုခဲ့တဲ့ဦးနေဝင်လက်ထက်ကလေးကအခုချိန်ထိတိုင်းသားလက်နက်ကင်တော်လိုင်းအဖွဲ့တွေကိုမနိုင်ခဲ့ပဲနဲ့ဗျ။ဒီနေ့ဒီချိန်မှာစစ်တပ်ကိုတိုက်ထုတ်ရှင်းလင်းမဲ့အဖွဲ့တွေကလည်းအများကြီးပဲဗျ။တိုင်းသားလက်နက်ကိုင် EU တွေကလည်းလွန်ခဲ့တဲ့260 80ကထက်စစ်သည်ရင်အားလက်နက်ခဲယမ်းတောက်တင်းနေပါပြီ။သူတို့အတွက်ပိုဆိုးတာကတိုင်းသားလက်နက်ကိုင်တော်လိုင်းရေးအဖွဲ့တွေကလူငယ် PDF တပ်ဖွဲ့တွေကပြည်သူတွေကအလုံးကသွေးစည်းကုန်ကြပေါင်းစည်းကုန်ကြပါပြီ။မြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်လုံးဝချုပ်ငြိမ်းရမယ်ဒါကအဆုံးသတ်တိုက်ပွဲလို့ခံယူထားကြတာပါမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေလွတ်မြောက်ဖို့အတွက်ညီညီညွတ်ညွတ်လုပ်ကြရမှာပါနိုင်ငံတကာကအားကိုးလို့မရတော့တာကတော့သိကြပါလေကိုယ်တိုင်စူပေါင်းတွန်းလှန်မှ ဆရာနာရှင်မြမမီပေါ်ကနေပျောက်ွယ်သွားနိုင်မှာပါခင်ဗျာကျေးဇူးအထူးတင်ပါတယ် VOA ခင်ဗျာ
ဒါတော့ရှင်ကိုပိုင်အမြင်ဖြစ်ပါတယ်ရှင်သူကအောက်ခြေစစ်မှုရန်စစ်သားတွေအနေနဲ့အထက်ကတွင်းတွမိုက်နေတဲ့သူများအတွက်ဘဝအပြည့်မခံပါနဲ့ကိုအသက်နဲ့ကိုမိသားစုပြည့်စည်ဆုံးရှုံးမခံကြပါနဲ့အသက်လည်းမသေးတမိုင်းလည်းကောင်းအောင်ပြည်သူလူထုနဲ့အမြင်ပူးပေါင်းကြဖို့လိုအပ်ပါတယ်ဆိုတော့ရေးလာတာပါဒီတော့ရှင်နေလိုမျိုးကိုပိုင်ထင်မြင်ယူဆချက်တွေကိုရဲ့နိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောသားခြင်းနဲ့ဆိုတော့ကျွန်တော်တို့ VOA ကိုစာရေးပြီးတော့စာပေးဖို့နိုင်ပါတယ်နော်ဆက်ပြီးရင်ဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးကြပါမယ်။ပြည်တွင်းကသောရရှင်ပြည်တွင်းကကိစ္စရည်နဲ့ပတ်သက်ပြီးရင်ဖွင့်လာတဲ့စာတွေကိုအရင်ပြောပြကြပါမယ်နော်။ရခိုင်ပြည်နယ်ကြောက်တော်မြို့ကပါရခိုင်ပြည်နယ်မှာပြည်သူတွေအထူးအခက်ကြုံနေရပါတယ်ဆိုတော့ရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးကြပါမယ်
။ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်မြို့ကပါအခုကျွန်တော်ပြောပြနေတာကရခိုင်ပြည်နယ်ကြောက်တော်မြို့ကကုံစင်းနှုံးနေအစမတန်ဈေးကြီးနေတာကိုတက်တော်အေအေကဘာမှမထိတ်ချုံနိုင်ကြတော့ဘူးလားဗျာ။လူသုံးကုန်နေဖြစ်တဲ့စီစားငပိကအစအကုန်ဈေးတက်တာပါပစ္စည်းမရှိတော့လို့ဈေးတက်တာမျိုးမဟုတ်ပါပစ္စည်းကအများကြီးရှိပါတယ်ဒီပြဿနာတွေကိုတတ်တော်ကိုသိစေခြင်းပြီးပြည်သူတွေအတွက်တင်းတင်းလျောက်ပတ်တဲ့ဈေးနှုန်းလေးကိုထိန်းချုပ်ပေးစေချင်တာပါလုံခြုံရေးအရာနာမည်တွေကိုတော့ထုတ်မပြောစေချင်ပါဘူ
းဒီတော်ရရှင်ကလုံခြုံရေးအရာနာမည်ထုတ်မပြောစေချင်ပါတယ်ဟုတ်ကဲ့မပြောလိုက်ပါဘူးနော်ဒါကတော့စီရေးပြိပခါကြီးထွားနေတဲ့ရခိုင်ပြည်နယ်ဘက်ကတော်ရရှင်တယောက်ခက်ခဲပုံကိုရေးလာတာဖြစ်ပါတယ်တော်ရရှင် VOA ရဲ့ပေးစာကန်းစာအစီအစဉ်ကတစင်ထုတ်လွှင့်ပေးစီချင်ပါတယ်လို့ရေးလာရတော်ရရှင်တကယ်ပဲအတီပေါင်းနဲ့နောက်တာလားပေးစာကန်းစာဆိုတာဒီအသုံးနှုန်းကိုပဲမသိလို့လားဆိုတာဝေခွဲမရဖြစ်မိပါရဲ့နော်ဒီတော်ရရှင်ကမန္တလေးကပါမန္တလေးတိုင်းမိထီလာခရိုင်တာစီမြို့နယ်လိုက်တဲ့အုပ်စုစိုက်ချံကျေးရွာကအစီအစဉ်ဖြစ်သားတယောက်ပါတဲ့ကျွန်တော်ရွာလေးအကြောင်းပြောပြခြင်းလို့ဆိုပြီးတော့သူတို့ဒီပြည်သူလူထုဆင်းရဲကြက်တဲပြီးကြုံရတဲ့အခြေအနေကိုရေးလာပါတယ်
ရွာအိမ်အောင်စုဥယျာဉ်များလာတော့ရွာအပြင်တွေကိုတိုးချဲ့လာကြပါတယ်တိုးချဲ့နေတဲ့မြေတွေကလေယာစပြိုးရင်းနဲ့ဆင်မြောင်းဦးစီးဌာနပိုင်ဖြစ်ပါတယ်ကျူးကျော်တွေပေါ့အခုကျူးကျော်ဆိုပြီးမြို့နယ်ကရွှေပြောင်းခိုင်းတာပေါ့အခုလိုနိုင်ငံရေးမကောင်းစီးပွားရေးကြက်တဲနေတဲ့အချိန်မှာရွှေပြောင်းခိုင်းတော့အခက်တွေ့တာပေါ့ပြီးတော့အဲ့ဒီနေရာအများစုကစပြိုးရေးလှုပ်ရှားလို့မရတဲ့နေရာတွေပိုးများပါတယ်အဲ့ဒါကိုကျွန်တော်တို့ရွာကရွာသူရွာသားများနဲ့ထပ်တူခန်းစားရတဲ့အကြောင်း VOA ကတစင်ပြောလိုပါတယ်VOA ရဲ့အစီအစဉ်တွေကဥရုယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုအမြဲနှောက်ထောင်ဖြစ်ပါတယ်။မြန်မာနိုင်ငံကြီးအမြန်ဆုံးအေးချမ်းပါစေ။ VOA ကိုကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါ။တကယ်တမ်းတော့ကျူးကျော်ဆိုတော့လေဒါအစိုးရပိုင်းနယ်မြေကိုကျူးကျော်တာပေါ့လေ။ဒါပေမဲ့ဒီတစ်ဖက်ကပြောတော့လေစီးပွားရေးကျက်တယ်ပြီးတော့နေရမရှိလို့ရှိတဲ့နေရာမှာနေရပါတယ်ဆိုတော့အဲ့မှာတော်တော်လေးကိုဒုက္ခရောက်ကြရတဲ့အဖြစ်တွေပါ။ကျူးကျော်ပြီးမကြာခဏအိမ်တွေကိုဖျက်ခံရတဲ့တည်င်းတွေလည်းအိုးနှစ်ပိုင်းနေတော့ကတော်တော်လေးကိုဓာတ်ပုံတွေလည်းထွက်ပြီးတော့မြင်ရကြရစိတ်မချမ်းသာဖြစ်ရပါတယ်နော်ဟုတ်ကဲ့ဒီသောရရှင်ဆူတောင်းတယ်လို့ပဲမြန်မာနိုင်ငံကြီးအမြန်ဆုံးအေးချမ်းပါစေလို့ထက်ဆင့်ဆန္ဒပြုမိပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်နော်အားလုံးအတွက်ပုံမကောင်းမွန်အစဉ်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆူတောင်းပါတယ်ရှင်
မေးတနာကြောပုံမှန်တင်ဆက်တဲ့မြန်မာပြည်မှာပေးစာအစီအစဉ်ပါရှင်။ကမ္ဘာတော်ကထူးခြားစံပြသတင်းတွေကိုလည်းအလှည့်ပေးပါဦးမယ်။ဗီဒီနိုင်ငံမှာကမ္ဘာတီကောင်ဖန်ပြိုင်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကချင်းပါပါရယ်။ဘရာဇီးနိုင်ငံသားတဦးကတော့ဘောလုံးအင်ဂျီအများဆုံးစုဆောင်းထားသူဖြစ်တဲ့ဂင်းနစ်ကမ္ဘာအမှတ်တမ်းစံချိန်ကိုတင်သွားပါရယ်။ဒီလိုကမ္ဘာတော်ကထူးခြားသတင်းတွေကိုတော့ကိုချင်းချမ်းနဲ့အတူပြပြပါမယ်ရှင်။
ဗီဒီနိုင်ငံမှာကမ္ဘာတီကောင်ဖန်ပြိုင်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့ပါတယ်။အင်္ဂလန်နဲ့ချက်ချာရက်မှာကျင်းပခဲ့တဲ့ဒီပွဲမှာပါဝင်သူများနဲ့ချီရှိခဲ့ပြီးတီကောင်တွေကိုမြှူဆွဲဖို့ပစ္စည်းကရိယာအမျိုးမျိုးကိုလည်းယူလာခဲ့ပါတယ်။ဒီပြိုင်ပွဲမှာပါဝင်ရှင်ပြိုင်တဲ့သူတွေကိုနေရာတစ်ခုပေးပြီးတော့အချိန်မိနစ်30ပေးထားပါတယ်။မိနစ်30အတွင်းတီကောင်အများဆုံးမြေကြီးတွေကထွက်လာအောင်လုပ်နိုင်တဲ့သူကိုအနိုင်ရသူအဖြစ်သတ်မှတ်တာပါ။အခုလက်ရှိကမ္ဘာစံချိန်ကတော့1980ခုနှစ်မှာတွမ်ရှက်ဖတ်ဘိုဒမ်ကချိုးထားတာဖြစ်ပြီးတီကောင်912ကောင်ကိုမြေကြီးထဲကထွက်လာအောင်လုပ်နိုင်ခဲ့ပါတယ်။
ရှင်မြိုင်သူတွေအနေနဲ့မူရင်စေဝါနဲ့တခြားလှုပ်ဆောင်တဲ့စေဝါတွေအပါအဝင်ရေလောင်းချတာကိုတော့တားမြစ်ထားပါတယ်။မြေကြီးကိုတူးဆွာတာမျိုးကိုလည်းတားမြစ်ထားပေမဲ့လို့တခြားပစ္စည်းကိရိယာတွေဖြစ်တဲ့ဇွန်ခရင်အိုးခွက်နဲ့လေမုတ်ဒုရီယာဖြစ်တဲ့ဆက်ဆိုဖုန်းတွေပါသုံးနိုင်ပါတယ်။ဒီထဲကအောင်မြင်တဲ့နီလန်တစ်ခုကတော့ခရင်ကွာ၄ခုပါတဲ့ခရင်ကိုမြေကြီးထဲ15စင်တီမီတာလောက်ထိုးဆိုင်ပြီးတော့တုတ်ခါစေရတာပါ။ဒီနေ့အနိုင်ရသွားတဲ့ LS Godfrey ကတော့အဲ့ဒီနည်းကိုသုံးပြီးတီကောင်195ကောင်မြေကြီးထဲကထွက်လာအောင်လုပ်နိုင်ခဲ့ပါရဲ့ရှင
်။ဘရာဇီးနိုင်ငံသားတဦးဟာဘောလုံးအင်ဂျင်အများဆုံးစုဆောင်းသူအဖြစ်ဂင်းနစ်ကမ္ဘာမှတ်တမ်းဆန်ချိန်တင်လိုက်ပါရယ်။အသက်41နှစ်အရွယ် Google ကုမ္ပဏီဝန်ထမ်း Casio Brandao ဟာဘောလုံးအင်ဂျင် 6100 တထဲကိုစုဆောင်းထားပြီးတော့သူ့ဝါသနာကို2000ခုနှစ်လောက်ခရဲကစတင်ခဲ့တာပါ။ဘရာဇီးကံတော်ဝင်ဘောလုံးသမားပီလီဝစ်ဆင်ခဲ့တဲ့ရှားပါဘောလုံးအင်ဂျီကနေရိုနယ်ဒိုလက်မှတ်ထိုးထားတဲ့1998ခုနှစ်ကမ္ဘာဖလားဘောလုံးအင်ဂျီတွေအထိစုဆောင်းထားတာပါဒီဘောလုံးအင်ဂျီ6100ကျော်ဟာကမ္ဘာဘောလုံးသမိုင်းတစ်စိတ်တစ်ပိုင်းကိုပြောပြနေတယ်လို့လက်ရည်အဖြူလေးတွေဝတ်ထားပြီးအင်ဂျီတွေအကြောင်းလိုက်လံရှင်းပြခဲ့တဲ့ဘရန်ဒွန်ကပြောပါတယ်သူစုဆောင်းထားတာတွေကိုဆာပေါ်လိုမြို့မှာရှိတဲ့သူတီထောင်ထားတဲ့စုဆောင်းသူများကလပ်အသင်းရုံးခန်းမှာထားတာပါသူစုဆောင်းထားတဲ့အထဲမှာဘရာဇီးကံတော်ဝင်ဘောလုံးသမားပီလီ1968ခုနှစ်ကဗြိတိန်ဘုရင်မအဲလစ်ဇဘက်ကိုတွေ့ဆုံချိန်မှာဝတ်ဆင်ထားတဲ့ဘောလုံးအင်ဂျီလည်းပါဝင်ပါတယ
်။မေဂန်ဘီယွန်စုနယူးယောက်စတဘီလေးလံဌာနကဟယ်ရီပေါ်တာစာအုပ်ဇာလံကျွဲရဲ့ပထမဦးဆုံးစာအုပ်ဖြစ်တဲ့ Harry Potter and the Philosopher's Stone စာအုပ်ရဲ့မူရင်းမျက်နှာဖုံးပကြီးတစ်ချက်ကိုအမေရိကန်ဒေါ်လာ1.9သန်းကျော်နဲ့လေလံတင်ရောင်းချခဲ့ပါတယ်။မူရင်းဖန်တီးသူအနုပညာရှင် Thomas Stella ရဲ့လက်ရာဖြစ်ပြီးသူဟာ1998ခုနှစ်ကထွက်ဝေခဲ့တဲ့ J.K. Rowling ရဲ့မူရင်းဇာလံကိုပထမဦးဆုံးဖတ်ရတဲ့သူတစ်ယောက်လည်းဖြစ်ပါတယ်။သူဟာရည်စင်းတဲ့ခဲတံကိုသုံးပြီးဒီမျက်နှာဖုံးပကြီးကိုနှစ်ရက်အတွင်းမှာဖန်တီးခဲ့တာပါ။အခုလိုရှားပါမူရင်းမျက်နှာဖုံးပကြီးဟာအမေရိကန်ဒေါ်လာ၄သိန်းကနေ6သိန်းထိရမယ်လို့လေလံဌာနကကနအူးခမန်းချခဲ့ပြီးအခုဒီအမေရိကန်ဒေါ်လာ19သိန်း2000နဲ့လေလံအောင်သွားတာပါဒီတရုတ်ဖော်ပကြီးပုံဟာလန်ဒန်မှာ2000ခုနှစ်ကနောက်ဆုံးရောင်းချခဲ့တဲ့လေလံပွဲမှာ British Sterling ပေါင်8000နဲ့ရောင်းချခဲ့တာဖြစ်ပါတယ်ဒီပကြီးကားဟာဒေါက်တာ Rodney P. Swan ကိုစုဆောင်းထားခဲ့တဲ့ရှားပါစာအုပ်တွေလက်ရည်မှုတွေကတခုပါဝင်ဖြစ်ပြီးဒီလီလံပွဲမှာတခြားရှားပါစာအုပ်တွေလက်ရည်မှုတွေကိုလည်းပူးတွဲရောင်းချခဲ့ပါတယ်ရှင
်ဒိုင်နိုဆောတွေမတိုင်ခင်ခေတ်ကကမ္ဘာမြေပေါ်မှာရှင်သန်ခဲ့တဲ့သွားသွားတတ်တော်အတကောင်ရဲ့ကြောက်ဖြစ်ရုပ်ကျွင်းတစ်ခုကိုဘရာဇီးနိုင်ငံကကြောက်ဖြစ်ရုပ်ကျွင်းလေးလာတဲ့ပညာရှင်တွေကရှာတွေ့ခဲ့ပါတယ်Triassic ခေတ်အလယ်နှောင်းပိုင်းလောက်မှာရှင်သန်ကျဆားခဲ့တယ်လို့ယူဆရပြီးတော့ဘရာဇီးနိုင်ငံတောင်ပိုင်း Rio Grande do Sul မြို့မှာရှာတွေ့ခဲ့တာပါဒါဟာတကဘာလုံးမှာသရုပ်ထမြောက်တွေ့ရှိမှုဖြစ်ပြီးအရှိတုံးခုတွေ့ရှိမှုကတော့ Argentina တရုတ်နဲ့ပထမဦးဆုံးကတော့ဘရာဇီးနိုင်ငံမှာပဲတွေ့ခဲ့တာပါအခုလိုတွေ့ရှိမှုကြောင့်လက်ရှိမှာမိကျောင်းအဖြစ်ပြောင်းလဲလာတဲ့ Pseudo Suchia တတ္တဝါရဲ့စင်ကဲပြောင်းလဲမှုဘလို့ဖြစ်လာသလဲဆိုတာကိုတိတိတသာရှင်းပြနိုင်မယ်လို့သူတေသနာပညာရှင်တွေကမျှော်လင့်နေပါတယ်ခင်ဗျာ
ကဘာတော်လာကထူးခြားခြားသတင်းတွေကိုကိုချင်းချမ်းနဲ့အတူစူးစီးတင်ဆက်ပေးခဲ့တာပါရှင်အခုတင်ဆက်ခဲ့တဲ့စီစဉ်တဲ့အတူ view ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းတွေနဲ့သတင်းဆောင်ပါတွေကိုတော့ VOA website လိပ်စာ burmese.voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
နိုင်ငံရေးဌာနရဲ့လူကုန်ကူးမှုအစီရင်ခံစာဟာလူကုန်ကူးမှုတိုက်ဖျက်ရေးအမေရိကန်ပြည်အောင်စုဆောင်ရွက်နေတဲ့ကမ္ဘာတဝန်းစူပေါင်းချိုးပန်းချက်ရဲ့အဓိကအုတ်မြစ်ဖြစ်တယ်လို့အမေရိကန်ပြည်အောင်စုလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာတာအမတ်ကြီးစင်ဒီဒါယာကပြောပါတယ်ဒီနှစ်လူကုန်ကူးမှုအစီရင်ခံစာရဲ့မိတ်ဆက်လီဒန်းထဲမှာလူကုန်ကူးသူတွေဟာရာဇဝတ်မှုတွေချုပ်လွှင့်နိုင်မှုနဲ့သူတို့ရဲ့အထောက်အထားတွေကိုဖုံးကွယ်နိုင်မှုအတွက်ဤပညာဆိုင်ရာတိုးတက်မှုကိုအသုံးချနေလို့ဒီပညာနဲ့ဒူကွန်ကူးမှုဆက်နွယ်လာနေတဲ့စုံချက်ကိုအလေးပေးထောက်ပြထားကြောင်းတပ်အမတ်ကြီးဒါယာကမှတ်ချက်ပြုပါတယ်ဒူကွန်ကူးခံရသူတွေကိုဖော်ထုတ်နိုင်ရေးရာဇဝတ်မှုကွန်ရက်တွေကိုနှိမ်နင်းနိုင်ရေးနဲ့ လူကုန်ကူးသူတွေကိုအပြစ်ပေးအရေးယူနိုင်ရေးကိစ္စရပ်တွေမှာသမယိုးကျနီးလန်းတွေနဲ့လုံထုံးလုံနည်းတွေကိုအားကောင်းလာစေဖို့ဆက်လက်ဆောင်ရွက်ရမှာဖြစ်တယ်လို့တီထွင်ဆန်းသတ်တဲ့ဤပညာတွေဖြစ်ထွန်းမှုတွေကိုလည်းအထွန်းလန်းကောင်းအဖြစ်အသုံးချဖို့လိုအပ်ကြောင်းသူကလေးပေးပြောပါတယ်အခုနှစ်အစည်းအဝေးထဲမှာလူကုန်ကူးခံရသူတွေနဲ့ဆွေးနွေးတိုင်ပင်ပြီးလက်တွေ့နယ်ပယ်ထဲမှာအသုံးပြုနေတဲ့ခင်မီစမ်းသက်တဲ့အလေးချက်တွေကိုအသုံးချတာလူကုန်မှုခံရတဲ့တားကောင်ဗဟုပြုချင်းကပ်မှုတွေကိုလည်းစူးစမ်းဖော်ထုတ်ထားတယ်လို့တာမတ်ကြီးဒိုင်ယာကပြောပါတယ
် For instance you will find information on innovative strategies and
ဘာသာအနေနဲ့ပြောရမယ်ဆိုရင်စမ်းသက်တဲ့ view ဟာတွေလူကုန်မှုစုံစမ်းစစ်ဆေးမှုတရားစွဲဆိုမှုတွေနဲ့သက်ဆိုင်တဲ့အချက်လက်တွေကိုတွေ့ရပါမယ်အစိုးရတရားစွဲရှိနေဖြစ်လုတ်ခဲ့မှုတွေအတွေ့အကြုံနဲ့ပြောရရင်တော့ဒီနီးပြူဟာတွေကိုအသုံးချနိုင်ရင်လူကုန်ခံရတဲ့တားကောင်တွေအတွက်ပုံမကောင်းမွန်တဲ့အကာအကွယ်နဲ့ပံ့ပိုးကူညီမှုတွေပေးနိုင်မှာဖြစ်တယ်လို့မှုခင်းတိဆောက်ရမှာလဲအားကောင်းစီကတာဝန်ခံမှုနဲ့တရားမျှတမှုကိုမြင့်တင်ပေးနိုင်တယ်လို့ကျွန်မကိုယ်တိုင်တွေ့ကြုံသိခဲ့ရပါတယ
်
စမ်းသစ်တီထွင်တဲ့နီးလန်းတွေအသုံးပြုပြီးမိဖက်ဖွဲ့စည်းတွေကြားချိတ်ဆက်ဆောင်ရွက်မှုကလည်းမြဲတစေဖြစ်ပေါ်ပြောင်းလဲနေတဲ့စိန်ခေါ်မှုတွေကိုတုံ့ပြန်နိုင်တာလူကုန်ကူးမှုတားဆီးနိုင်ရင်းနဲ့အကာအကွယ်ပေးရေးကြိုးပမ်းချက်တွေကိုကူညီပေးနိုင်မှာဖြစ်တယ်လို့လည်းတာမတ်ကြီးဒါယာကပြောပါတယ
် Our office recently launched the first ever partnership to prevent trafficking in persons or
ဒါကြီးရမယ်ကျမရဲ့ယုံက P2P လို့ခေါ်တဲ့လူကုန်ကူးမှုတားဆီးကာကွယ်ရေးအတွက်ဇမ်ဘီယာနိုင်ငံနဲ့ပထမဆုံးအနေနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်ဒီ P2P program ဟာအောင်မြင်မှုတွေရခဲ့တဲ့ကလေးတွေအကာအကွယ်ပေးရေးအစီအစဉ်ကိုအခြေခံထားပြီးတော့အစိုးရရဲ့ကြိုးပမ်းအားထုတ်မှုနဲ့လူကုန်ကူးမှုတိုက်ဖျက်ဖို့အတွက်အရေးပဲအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ဖို့ကိုအားကောင်းစေဖို့ပူးတွဲရေးဆွဲထားတဲ့နှစ်ရှည်လုပ်ငန်းအစီအစဉ်ဖြစ်ပါ
တယ
်လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်သူတွေဟာလူကုန်ကူးမှုတန်တက်ရောက်မှုခံရဆုံးလူအဖွဲ့အစည်းတွေနဲ့စင်ဆက်မပြတ်ရွယ်ချက်ရှိရှိနဲ့ချိတ်ဆက်ပြီးလက်တွဲလှုပ်ဆောင်မှုအရေးကြီးပါတယ်လို့လည်းတာမတ်ကြီးဒါယာကပြောပါတယ်
To this end, the United States continues to prioritize establishing new and innovative ways to
လူကုန်ကူးတာတွေကိုအောင်မြင်မြင်တိုက်ဖျက်ဖို့ဆိုတာမှာအမေရိကန်ပြည်ထောင်စုကလူကုန်ကူးမှုဆိုင်ရာအကြံပေးကောင်စီနဲ့လူကုန်ကူးမှုဆိုင်ရာကျွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတဲ့အတိုင်ပင်ခံကွန်ရက်ဌာနကတဆင့်လူအခွင့်အရေးဆိုင်ရာဖက်ဒရယ်ပြည်ထောင်စုလူကုန်ကူးမှုတိုက်ဖျက်မူဝါဒနဲ့အစီအစဉ်တွေနဲ့အညီစမ်းသစ်တဲ့နည်းလမ်းတွေကိုဦးစားပေးပြီးတော့လှုပ်ဆောင်နေပါတယ်လူကုန်ကူးမှုဆိုင်ရာအတွေ့အကြုံရှိသူတွေနဲ့ထိတွေ့ဆက်သွယ်ပြီးတော့သူတို့ရဲ့အသိပညာနဲ့ကျွမ်းကျင်မှုတွေကိုပေါင်းစပ်ပြီးကျမတို့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးရှေ့ခြေလှမ်းတွေကိုမတူကွဲပြားတဲ့ရှုထောင့်တွေနဲ့ထိုးထွင်းသိမြင်မှုအကျိုးကျေးဇူးရှိစေခြင်းအပြင်ပုံမှန်ပြီးတော့ထိရောက်တဲ့လူကုန်ကူးခံရသူအခြေပြုမူဝါဒတွေကိုဖြစ်ပေါ်စေတ
ာ
American ပြည်ထောင်စုဟာလူကုန်ကူးမှုအန္တရာယ်ကိုအဆုံးသတ်နိုင်မှုအတွက်ပြည်တွင်းပြည်ပကလုံခြုံရေးကိန်းဖက်တွေနဲ့လက်တွဲလှုပ်ဆောင်သွားဖို့တနိုင်ထံချထားပါလေ
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
ဒါတော့အမေရိကန်စိုးရရဲ့သဘောထားအမြင်ပဲဖြစ်ပါတယ် view ရဲ့အာဘိုမဟုတ်ဘူးဆိုတာကိုသိစေချင်ပါတယ်ရှင်ဆူလိုင်လာတရက်တနင်္လာနေ့မနက်ခင်း view review အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတလဲပြောပြပါဦးမယ်ရှင်ဂါဇာစစ်ပွဲအောင်ပွဲရဖို့အတွက်ဘာနဲ့မှအစားမထိုးဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကတနင်္လာနေ့တုန်းကထပ်မံပြောဆိုပါရယ်ဟာမတ်စစ်သွေးကြွတွေရှုံနေတဲ့အထိဟာမတ်စ်တွေဖမ်းထားတဲ့တစားကန်တွေအရှင်ပဲဖြစ်ဖြစ်အသေးပဲဖြစ်ဖြစ်ပြန်လွတ်လာတဲ့အထိဂါဇာမှာရှိတဲ့ဟာမတ်စ်တွေကိုဆက်ပြီးတော့စစ်စင်နှွှဲသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်နတန်ယာဟုကသူ့အစိုးရအဖွဲ့ကိုပြောဆိုခဲ့တာပါဟာမတ်ကအစ္စရေးကိုချင်းချောက်နိုင်စွမ်းမရှိရေးအပါအဝင်ယီမန်ချက်ပန်းနိုင်အားလုံးကိုရောက်တဲ့အထိဆက်တိုက်သွားမယ်လို့နတန်ယာဟုကပြောပါရယ်ဂါဇာစစ်ပွဲဆက်လာနေပါကြလာပြီဖြစ်တယ်လို့အစ္စရေးနဲ့ဟာမတ်အကြားအပြည့်ရဲ့ရေးဆွေးနွေးပွဲတွေကလည်းရှေ့မတူနောက်မဆုတ်အခြေအနေမှာရှိနေစေဖြစ်ပါရယ်ရှင်မြန်မာနိုင်ငံသတင်းမှာတော့ဒီဈေးကွက်ဈေးနှုန်းထက်မြင့်တင်ရောင်းချခဲ့တဲ့ဆိုတဲ့စံစဘာလုပ်ငန်းရှင်တချို့နဲ့ဈေးဝယ်စင်တာတာဝန်ရှိသူတချို့ကိုထိမ့်သိမ်းအရေးယူခဲ့တယ်လို့စစ်ကောင်စီကကြေညာပါရယ်တက်မတ်ဈေးနှုန်းထက်အမြင့်တင်ရောင်းချတဲ့ဆိုတဲ့စံလုပ်ငန်းရှင်24ဦးကိုဒဏ်ကျေးနဲ့အခွန်စည်းမျဉ်းတွေတင်းကျပ်ပြီးတော့စံလုပ်ငန်းရှင်9ဦးကိုတော့တရားစွဲဆိုအရေးယူမယ်လို့စစ်ကောင်စီကထုတ်ပြန်ပါရယ် ဒါအပြင်အမျက်တင်ရောင်းချတဲ့ဆိုတဲ့ဒီဈေးဝယ်စင်တာ22ဆိုင်ကတာဝန်ရှိသူ၄ဦးကိုလည်းတရားစွဲဆိုရေးယူသွားမယ်လို့ဖော်ပြပါတယ်အဲ့ဒီအထက်မှာတော့ One Stop Mart Director ဦးမျိုးသန့် City Mart အမှုဆောင်အရာရှိဦးဖြိုးမင်းကျော်စင်ကရာအုပ်ချုပ်မှု Director ဦးမမဝင်းနဲ့ Aaron Orange ဈေးဝယ်စင်တာ Director ဂျပန်လူမျိုးတူတို့ပါဝင်ကြပါရဲ့ရှင်ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့နန်းလောင်ပါစက်ပိုင်းဆိုင်ရာ Engineer ကတော့ Tracy White ဖြစ်ပါရဲ့ရှင်ဇူလိုင်လ1ရက်ဒီနေ့လာနေမနက်ခင်း View Radio အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 50 51နဲ့လိုင်းလက်မီတာ190ကနေထုတ်လွှင့်နေကြတာပါအားလုံးပဲကျန်းမာပေးခြင်းကြပါသေးရှင်ကျွန်မခင်ဗျထွေးပါရှင်